Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းကိုတောရရှင်နေပိုင်ဆိုင်နေကြပါသည်ခင်ဗျာ VOA American တန်ရဲ2015ခုအောက်တိုဘာလ14ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနူမီတာ3240 49ရွာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့တူတင်ပြသွားဖို့ရှိပါတယ်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာပြက်ကျသွားတဲ့မလေးရှားခီးစဉ်လေယာဉ်ဟာရုရှားလို့မြေပြင်ကနေဝေဟင်ကိုပစ်တဲ့ဘော့မစ်ဆိုင်းနဲ့ပစ်ချတာကိုခံခဲ့ရတာဖြစ်တယ်ဆိုပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ကပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံဘက်ကလေကြောင်းလုံခြုံရေးအတွက်ရုရှားနဲ့အမေရိကန်တို့အကြားသဘောတူညီမှုရရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်ဒီလိုသတင်းလေးနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေတင်ဆက်ပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမျိုးသမီးညီညွတ်ရေးလုံခြုံရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက် 1325 ကိုမြန်မာနိုင်ငံကလိုက်နာအကောင့်ထဲဖော်နိုင်ခြင်းမရှိသေးပါဘူး
အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်325ဟာဒီအခုဆို15နှစ်တောင်ပြည့်သွားပြီပေါ့လေဆိုတော့ဒီလို
ဇာခင်သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်နောက်အပြင်ရွေးကောက်ပွဲဆိုင်ရာသတင်းတွေနဲ့ကရင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်ပါပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပါမယ်ခင်ဗျာ
ရုရှားကကြောတော့နောက်ခံပြီးထားတဲ့ခွဲထွက်ရေးတပုန်တွေနဲ့ယူကရိန်းအစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေစဉ်ကာလယူကရိန်းနိုင်ငံအရှေ့ဘက်မှာပြက်ကျသွားတဲ့မလေးရှားပိုင်ခီးတဲ့လေယာဉ် MH17 လေယာဉ်ဟာရုရှားလို့မြေပြင်ကနေဝေဟင်ပစ်တဲ့ဘော့ခ်မစ်ဆိုင်းနဲ့ပစ်ချတာကိုခံခဲ့ရတာဖြစ်တယ်လို့ Dash နိုင်ငံကဥဆောင်ပြီးတော့ပြစ်လုံနေတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကပြောဆိုလိုက်ပါတယ် Dash တာဝန်ရှိသူတွေကသူတို့ရဲ့တွေ့ရှိချက်တွေကို The Hague မြို့မှာ Conference Center မှာအင်ကာနေကထုတ်ပေါ်ပြောလိုက်တာဖြစ်ပါတယ်အဲ့ဒီမှာပြက်ကျသွားတဲ့လေရင်ရဲ့တချို့အပျက်စီးအပိုင်းစာတွေနဲ့လေရင်ကိုပြန်လဲပြီးတော့တိဆောက်ပြသထားပါတယ်။ယူကရိန်းနိုင်ငံနေမြေထဲမှာပြက်ကျခဲ့ရတဲ့လေရင်ဟာဘာကြောင့်ပြက်ကျရလဲဆိုတာနဲ့ပတ်သက်ပြီးတော့တိတိကျကျအဖြေရှာနိုင်မှုအတွက်စုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကလေရင်ရဲ့တန်ကိုတဲ့ပေါ်မှာလေရင်ပြက်ကျတဲ့နေရာကရရှိထားတဲ့အစိတ်ပိုင်းတွေနဲ့ပြန်ပြီးတော့တပ်ဆင်ခဲ့ကြတာဖြစ်ပါတယ်။လေရင်ရဲ့ဝဲဘက်ချမ်းကမြေပြင်ကနေပြစ်လွတ်လိုက်တဲ့မစ်ဆိုင်းဒုံးကျည်ရဲ့ခြုံထက်တဲ့အရာနဲ့ထိမှန်ခဲ့တာဖြစ်တဲ့လေဟင်ဟာချက်ချင်းလေထဲမှာပဲပျက်စီးသွားခဲ့တယ်လို့ Dutch လုံခြုံရေးဘုတ်အဖွဲ့ရဲ့အကြီးအကဲ Jabbi Joshtra ကကိုင်းကန်ရှင်မိသားစုဝင်တွေနဲ့မီဒီယာသမားတွေကိုပြောကြားခဲ့ပါတယ်။လက်နက်ကိုင်ပြိပခတ်ဖြစ်ပွားနေတဲ့အချိန်လေကြောင်းနေနမိတ်ကိုပိတ်ထားဖို့ယူကရိန်းမှာတာဝန်ရှိပြီးတော့အဲ့ဒီလိုမဆောင်ရွက်ခဲ့ဘူးလို့လည်းသူကပြောဆိုလိုက်ပါတယ်။
ဆီးရီးယားနိုင်ငံပေါ်ပြန်တန်းနေရတဲ့ရုရှားနဲ့အမေရိကန်တိုက်လေယာဉ်တွေကြားလေကြောင်းလုံခြုံမှုရှိပြီးမတော်တဆတိုက်ခိုက်မိတာမျိုးကနေရှောင်ရှားနိုင်ဖို့ရုရှားအမေရိကန်နှစ်နိုင်ငံကြားသဘောတူညီချက်တွေအမြန်ဆုံးရနိုင်မယ့်အကြောင်းသူမျှော်လင့်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစလို့ရုရှားနဲ့အမေရိကန်တိုက်လေယာဉ်မှုတွေဟာဆီးရီးယားနိုင်ငံတွင်16ကီလိုမီတာအကွာမှာတီးခြားစီလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။အခုလိုလေယာဉ်တွေအနီးကပ်ပြန်တန်းနေတာကြောင့်လေယာဉ်မှုတွေအတွက်လေယာဉ်ပေါ်ရေးထားတဲ့နံပါတ်တွေကိုအလွယ်တကူမြင်နိုင်တယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာမူဝါဒတွေမှာနှစ်နိုင်ငံကြားသဘောတူညီမှုမရနိုင်သေးဘူးဆိုရင်တောင်မှလေယာဉ်မောင်းသူတွေရဲ့လုံခြုံရေးအတွက်တော့သဘောတူသင့်ပါတယ်လို့မစ္စတာကာတာကအင်ကာနီကဘော့စတန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရုရှားအနေနဲ့လည်းလေကြောင်းလုံခြုံရေးဆိုင်ရာအခြေခံစည်းမျဉ်းတွေကိုလိုက်နာဖို့လိုတယ်လို့သူကဆိုပါတယ်။ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုပိတ်မဲ့ထားဘုံကျဲတိုက်ခိုက်နေတဲ့အမေရိကန်လေကြောင်းတပ်ရဲ့လုပ်ရက်ကိုတော့ပြောင်းသွားမှာမဟုတ်ဘူးလို့မစ္စတာကာတာကပြောပါတယ်ရှင
်။ Israel နိုင်ငံဂျေရုဆလင်မြို့မှာအခုလအတွင်းပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေတစ်ခုပြီးတစ်ခုပြစ်လုံနေတာနဲ့ကြုံရချိန်မှာအင်ကာနီကတော့ Israel နိုင်ငံသား3ယောက်တိဆုံသွားပါတယ်။ Israel လူမျိုး2ယောက်ဟာတနက်တလဲကင်ဆောင်ထားတဲ့ပါလက်စတိုင်းတယောက်ရဲ့တိုက်ခိုက်မှုကြောင့်တိဆုံခဲ့ရပြီးနောက်တစ်ယောက်ကတော့ဂျေရုဆလင်မြို့တွင်းပြေးဆွဲနေတဲ့ခရီးသည်တင်ဘတ်စကားပေါ်မှာခရီးသည်တွေကိုဓားနဲ့တိုက်ခိုက်ရမှာတိဆုံသွားခဲ့တာဖြစ်ပါတယ်။တိုက်ခိုက်သူတွေကတယောက်ကို Israel လုံခြုံရေးတပ်ဖွဲ့တွေကအခင်းဖြစ်တဲ့နေရာမှာပဲပစ်တက်လိုက်ပြီးတော့နောက်တယောက်ကတော့ဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။ယေရုရှလင်ရဲ့တခြားနေရာတစ်ခုမှာတော့ဒုတိယကဘတ်စကားဂိတ်မှာရှိတဲ့လူအုပ်တွင်းကို ကားနဲ့ဝင်ပြီးတော့တိုက်ခဲ့ပြီးကားကနေခုံထွက်ကလမ်းဘေးမှာတွေ့တဲ့သူတွေကိုဓားနဲ့လိုက်ထိုးခဲ့ပါတယ်လူတဦးသေပြီးတော့အများပြားဒဏ်ရာရရှိသွားပါတယ်တိုက်ခိုက်သူကိုပစ်တက်လိုက်ရပါတယ်တတိယတိုက်ခိုက်မှုကတော့တယ်အဗီမြို့ရဲ့မြောက်ဖက်မှာဖြစ်ပွားခဲ့တာပါတိုက်ခိုက်သူတစ်ယောက်ကဘတ်ကားဂိတ်မှာရက်သားတစ်ယောက်ကိုဓားနဲ့ထိုးခဲ့ပါတယ်သူကိုဝိုင်းချုပ်ဖမ်းဆီးခဲ့ရပြီးရဲကဖမ်းထားလိုက်ပါတယ်တိုက်ခိုက်မှု၃ခုအတွင်းအစ္စရေးလူမျိုးတရားစင်ကျော်ဒဏ်ရာရရှိခဲ့ပါတယ်
အီရန်နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးကမ္ဘာအင်အားကြီး6နိုင်ငံနဲ့သဘောတူညီခဲ့တဲ့စာချုပ်ကိုအီရန်လွှတ်တော်ကအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။လွှတ်တော်မှာထောက်ခံမဲ161မဲ၊ကန့်ကွက်မဲ59မဲ၊ဂျာနီ73မဲနဲ့ဒီစာချုပ်ကိုအတည်ပြုလိုက်တာဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ IRNA ကကြေညာခဲ့ပါတယ်။ဒီအီရန်နျူကလ িয়ার အစီအစဉ်သဘောတူညီမှုစာချုပ်ကိုဆန့်ကျင်ဖို့ကြိုးစားတဲ့ Republican Party ရဲ့လှုပ်ရက်ကိုတားမြစ်တဲ့အနေနဲ့ဒီစာချုပ်ကိုပြန်ပြီးသုံးသပ်ဖို့ American လွှတ်တော်ကသတ်မှတ်ထားတဲ့ရက်ပေါင်း60ကာလဟာလေလွန်ခဲ့တဲ့တလကလေးကပြီးဆုံးခဲ့တာပါ American အပါအဝင်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီစတဲ့အင်အားကြီး6နိုင်ငံပါဝင်တဲ့အုပ်စုနဲ့အီရန်နိုင်ငံတို့အကြားဇူလိုင်လကသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်အချိန်အတော်ကြာခဲ့တဲ့ဆွေးနွေးညှိနှိုင်းမှုတွေမှာနောက်ဆုံးသဘောတူညီချက်ရဖို့တတ်မှတ်ထားတဲ့ရက်တွေကိုအချိန်များစွာတိုးချဲ့ခဲ့ပြီးတဲ့နောက်မှအခုလိုနှစ်ဖက်စာချုပ်ချုပ်ဆိုနိုင်ခဲ့တာဖြစ်ပါတယ်ရှင
် UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1500တို့ကနေထုံနေပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ကဗိုလ်ရုံးနေနဲ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကရေပိုင်တဲ့နယ်မြေဆိုပြီးတော့ကြီးညာထားမှုကိုစိန်ခေါ်တဲ့အနေနဲ့အမေရိကန်ပြည်အောင်စုကသူ့ရဲ့ရည်တက်တင်းမောကိုတောင်တရုတ်ပင်လယ်တွင်းကတရုတ်နိုင်ငံကဆောက်လုပ်ထားတဲ့ကျွန်းနီးကိုတောရောက်ချထားရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ဖိလစ်ပိုင်နိုင်ငံကအင်ကာနီမှာထောက်ခံလိုက်ပါတယ်။ Spratly ကျွန်းစုအနီးမှာရှိတဲ့မြေဖို့ကျွန်းနဲ့14မိုင်အကွာကိုအမေရိကန်ပြည်အောင်စုကတင်းမောတစီဆေလွတ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းဟာနိုင်ငံတကာဥပဒေနဲ့အညီဆောင်ရွက်တာသာဖြစ်ပြီးဒေသတွင်းဥပဒေကိုအခြေခံတဲ့တက်ရောက်မှုကိုရှိစေလိမ့်မှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမေရိကန်ရည်တက်အနေနဲ့ကျွန်းရှိရာကိုတောရောက်ခွင့်ပြုမဲ့အတီးပြုချက်ကိုများမကြာခင်မှာရရှိလိမ့်မယ်လို့ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ပြည်တော်စုမှထုတ်ဝေတဲ့ Navy Times မှာဖော်ပြထားပါတယ်ခင်ဗျာ
စတင်မလအတွင်းတရုတ်နိုင်ငံကိုတင်ပို့တဲ့သွင်းကုန်ပမာဏကျဆင်းသွားတာဟာကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးတရုတ်နိုင်ငံအတွက်စီးပွားရေးချိနဲ့လာမဲ့လက္ခဏာပဲလို့တရုတ်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဒီလိုကာလနဲ့နှိုင်းယှဉ်မဲ့ဆိုရင်သွင်းကုန်ပမာဏ20ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့အကောက်ခွန်ဌာနကအင်္ဂါနေ့မှပြောပါတယ်။ဒါဟာ17လမြောက်ဇက်တိုက်စီးပွားရေးကျဆင်းလာတာဖြစ်ပါတယ်။ဒီကရက်လာကဆိုရင်တရုတ်ရဲ့ပို့ကုန်400ဂိုင်းနှုန်းနှီးပါကျဆင်းခဲ့တာကြောင့်စက်တင်ဘာလအတွက်တရုတ်နိုင်ငံရဲ့ကုန်သွယ်ရေးပုံငွေဟာဒေါ်လာဘီလီယံ60ကျော်သာရှိပါတယ်။သွင်းကုန်ပမာဏနောက်ထပ်15ရာဂိုင်းနှုန်းလောက်ကျဆင်းနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေတာပါ။တရုတ်စီးပွားရေးကိုနိုင်ငံခြားတင်ပို့မှုပေါ်အားကိုးနေတာတဲ့ပြည်ရင်းစားသုံးသူတွေရဲ့လိုအပ်ချက်ကိုပိုပြီးဖြည့်ဆည်းပေးနိုင်မဲ့စီးပွားရေးပုံစံဖြစ်တရုတ်အစိုးရမူဝါဒရေးဆွဲသူတွေကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေကလည်းအမြောက်အများရှိလာခဲ့ပါတယ်။အခုလိုတရုတ်စီးပွားရေးနှွေးကွေးမှုကြောင့်တစ်ကမ္ဘာလုံးမှာရေနဲ့ကျင်းနီတတူရိုင်းဈေးနှုန်းတွေပါကျဆင်းခဲ့ရပါတယ်။တရုတ်စီးပွားရေးပုံမှန်အတိုင်းဖြစ်ခဲ့ရင်တော့စီးပွားတိုးတက်မှုနှုန်းဟာ9ရာခိုင်နှုန်းလောက်ရှိနိုင်မှာဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံကတရုတ်နိုင်ငံကိုကိုလိုနီအုပ်ချုပ်ခဲ့စဉ်1938ခုနှစ်ကဂျပန်စစ်တပ်ဟာနန်ဂျင်းမှာလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်တဲ့မှတ်တမ်းတွေကိုလက်ခံထည့်သွင်းဖို့ကုလသမဂ္ဂယဉ်ကျေးမှုထိန်းသိမ်းရေးအဖွဲ့အစည်းဖြစ်တဲ့ UNESCO ကသဘောတူညီလိုက်ပြီးတဲ့နောက် UNESCO ကိုပေးနေတဲ့အထောက်ပံ့တွေဖြတ်တောက်ပစ်မယ်လို့ဂျပန်နိုင်ငံကချင်းချောက်လိုက်ပါတယ် UNESCO ကသူ့ရဲ့ကမ္ဘာမှတ်တမ်းမှတ်ရစာရင်းထဲမှာထည့်သွင်းဖို့အတွက်တရုတ်နိုင်ငံအစိုးရထံကနေမှတ်တမ်းတွေလက်ခံမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာမေးခွန်းထုတ်เสียဖြစ်တယ်လို့ဂျပန်အစိုးရရဲ့အတွင်းရေးမှူး Yoshihide Suga ကပြောဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့ဂျပန်နိုင်ငံတို့ကြားမှာရှုမြင်ချက်တွေကွဲလွဲမှုတွေရှိနေတာပါ UNESCO အနေနဲ့နိုင်ငံ၏ရည်ရွယ်ချက်နဲ့အတုံးချခံမှုကနေကာကွယ်ဖို့အတွက်မျက်မျှတတာနဲ့ပွင့်လင်းမြင်သာရှိဖို့ဂျပန်ဘက်ကတောင်းဆိုနေပါတယ်လို့ဆူဂါကပြောဆိုပါတယ်ဂျပန်အစိုးရအနေနဲ့ UNESCO ကိုပေးအပ်တဲ့ထောက်ပံ့တွေကို ပြန်လည်တုံးသက်ရလိမ့်မှာဖြစ်တယ်လို့လည်းသူကပြောပါတယ်2016ခုနှစ်တွင် UNESCO ကိုဂျပန်နိုင်ငံကအမေရိကန်ဒေါ်လာ31တန်းလှူဒန်းခဲ့တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုပါတယ
်2018နဲ့2019ခုနှစ်တွေအတွက်ပူတွဲပြီးအာရှဖလားဘောလုံးခြေစစ်ပွဲတွေကျင်းပနေရမှာအုပ်စုကြီးပြိုင်ပွဲအဖြစ်မနေ့ကဘန်ကောက်မြို့မှာကစားခဲ့ရာမြန်မာအသင်းကလာအိုစ်အသင်းကို3-2နဲ့အနိုင်ရရှိသွားပါတယ်။ပွဲစလို့2မိနစ်မှာလာအိုစ်ကမြန်မာအသင်းကိုဘွေးစောဦးဂိုးကိုသွင်းယူခဲ့နိုင်တာဖြစ်ပါတယ်။ဒါပေမဲ့မြန်မာအသင်းကတော့အခြေအနေကိုပြန်လည်ထိန်းညီလာနိုင်ခဲ့ပြီး13မိနစ်မှာပြန်ပြီးတော့ခြေပါဂိုးသွင်းယူနိုင်ခဲ့ပါတယ်ရှင်။
ဘူရူနီမနဲ့ထိတန်ရောက်မြန်မာနိုင်ငံကသတင်းတွေကိုဥဆန်မိုးဝင်နဲ့မတ်အင်ဂျင်နီယာတို့ကကြီးညာခဲ့ကြတာဖြစ်ပါတယ် VOE ရအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဓာတ်ပုံနဲ့အဲထဲမှာဖမ်းယူနားဆင်နိုင်ပါတယ်မြန်မာနိုင်ငံမှာ Facebook ကိုလွတ်လပ်စွာသုံးစွဲခွင့်ရှိလားဆိုတဲ့သတင်းပေးပို့ချက်မတန်ခင်အခုတော့ကုလသမဂ္ဂလုံခြုံရေးကောင်စီကနေအမျိုးသမီးရေးညီညာရေးလုံခြုံရေးနဲ့ပတ်သက်တဲ့မဖြစ်မနေလိုက်နာဆောင်ရွက်ရမယ့်ဆုံးဖြတ်ချက် 1325 ကိုချမှတ်ခဲ့တာ15နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့ကုလသမဂ္ဂအဖွဲ့ဝင်မြန်မာနိုင်ငံမှာဒီဆုံးဖြတ်ချက်ကိုလိုက်နာအကောင့်ထည့်ဖော်နိုင်ခြင်းမရှိဘူးလို့နိုင်ငံတကာအမျိုးသမီးတပ်တည်ရှင်စုရသူမတ်မေဇဘယ်ဖြူကပြောကြပါတယ်။ညောင်မျိုးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီဆုံးဖြတ်ချက်ကိုချမှတ်အကောင့်ထည့်ဖော်ခဲ့တဲ့15နှစ်ပြည့်အထိမ်းအမှတ်မနေ့ကကျင်းပခဲ့ပါတယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်
လုံခြုံရေးကောင်စီကနေ2000ပြည့်နှစ်ကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ် 1325 ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိမ့်သိမ်းကာကွယ်မြင့်တင်ရေးအတွက်ပဋိပက္ခတွေကိုဖြည့်ရှင်းတာတားဆီးကာကွယ်တာအပါအဝင်ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေနဲ့တည်ဆောက်မှုတွေမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍအရေးပါမှုကိုအတိပြုထောက်ခံထားတဲ့အရေးကြီးတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။ကမ္ဘာငြိမ်းချမ်းရေးအတွက်အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍမြင့်တင်တဲ့ဒီဆုံးဖြတ်ချက်မှာခိုင်မာတဲ့ရည်မှန်းချက်တွေရှိနေတယ်လို့15နှစ်တာကာလအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သက်အမတ်ကြီးကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကသတင်းတောက်တွေကိုပြောသွားပါတယ
်။ It's 15 years since the Security Council adopted the groundbreaking resolution.
မြို့သမီးရေးငင်းချမ်းရေးလုံခြုံရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကနဦးဆုံးဖြတ်ချက် 1325 ကိုချမှတ်ခဲ့တာအခုဆိုရင်15နှစ်ပြည့်ခဲ့ပါပြီ။ဒီနှစ်ပတ်လည်အထိမ်းအမှတ်ကိုဂုဏ်ပြုဖို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးရဲ့အပြုသဘောဆောင်တဲ့ထောက်ခံမဲတွေကိုရရှိခဲ့တဲ့အတွက်ကျွန်တော်အလွန်ဝမ်းသာမိပါတယ်။ဒီဆုံးဖြတ်ချက်မှာခိုင်မာတဲ့ရည်မှန်းချက်တွေရှိနေပြီးစောင့်ကြည့်မှုအားလုံးပူးပေါင်းပါဝင်မှုနဲ့တာဝန်ယူမှုအပိုင်းစတဲ့အပိုင်းသုံးပိုင်းမှာတိုးတက်မှုတွေရှိခဲ့ပါတယ်
။အခုလို15နှစ်ပြည့်ခဲ့ပြီဖြစ်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1325 ကိုကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုက်နာအကောင့်ထဲဖော်နိုင်ခြင်းမရှိသေးဘူးလို့နိုင်ငံတကာအမျိုးသမီးတပ်တည်ရှင်စုရကြားမရေးရာဒန်းတူညီညာရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူက VOE ကိုပြောပါရယ
်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1325ဟာခုဆိုရင်15နှစ်တောင်ပြည့်သွားပြီပေါ့လေဆိုတော့ဒီလိုဆုံးဖြတ်ချက်မျိုးရှိတယ်ဆိုတာကိုအကောင့်ထဲခေါ်ဖို့တနည်းကကျွန်တော်တို့နိုင်ငံမှာတော့ဒီလိုဆုံးဖြတ်ချက်မျိုးရှိတယ်ဆိုတာကိုပြည်သူတွေကတာပူလာချတာပေါ့ပြောခွင့်ရလာတာကနှစ်နှစ်လောက်ပဲရှိပါသေးရဲ့အဲ့တော့ဟိုအကောင့်ထဲပေါ်ဖို့ဆိုတာကတော့တော်တော်ဝေးပါသေးရဲ့ပေါ့
ဒီဆုံးဖြတ်ချက်အရာဆိုရင်စစ်မဲ့ဖြစ်ပွားနေတဲ့ပဋိပက္ခဒေတာတွေမှာအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်နဲ့ဘဝလုံခြုံစိတ်ချရအောင်ထိရောက်တဲ့အကာအကွယ်တွေပေးရမှာဖြစ်တယ်လို့ငြိမ်းချမ်းရေးအကောင့်ထဲပေါ်တဲ့အစဉ်တိုင်းမှာလည်းအမျိုးသမီးတွေပါဝင်ခွင့်ရှိရမှာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးတည်ဆောက်ဖို့လက်ရှိအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုတဲ့အစစ်မှားတော့ပါဝင်ခွင့်ရတဲ့အမျိုးသမီးအရေးအတွက်ဟာအလွန်နှဲပါတယ်လို့မတ်မေစပယ်ဖြူကပြောပါရယ
်တရားဝင်ထုတ်ပြန်ထားတဲ့ strike တွေကိုလေ့လာကြည့်ရင်ကိုပဲကိုအမျိုးသမီးတွေပါဝင်မှုဟာမရှိသလောက်နှဲပါနေတယ်ဆိုတာကိုတွေ့ရမယ်ပေါ့အစိုးရဘက်ကဒီတရားဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုအစစ်အင်ဂျင်နီယာပေါ်ဆောင်ရဲ့လုပ်ငန်းကော်မတီမှာဆိုရင်အဖွဲ့ဝင်52ဦးပါဝင်တယ်။အဲ52ဦးထဲမှာအမျိုးသမီး2ဦးပဲပါတယ်ဆိုတာကိုတွေ့ရမယ်။အဲ့လိုပဲတစ်ဖက်ကတိုင်းသားလက်နက်ပိုင်တွေဘက်ကဖွဲ့စည်းထားတဲ့ NCCP လို့ကျွန်တော်တို့အသိများတယ်ပေါ့နော်။ Nationwide Ceasefire Coordination Team မှာဆိုရင်လည်းသုံးဖက်ချက်ချနိုင်တဲ့ board အဖွဲ့ဝင်12ဦးရှိပါတယ်။အဲ12ဦးထဲမှာအမျိုးသမီးရဲ့လို့2ဦးပဲပါတာကိုတွေ့ရပါမယ်ပေါ့နော်။ဂျမစောမရရာဇာလင်းမှာတိုင်းသားလက်နက်ပိုင်တွေဘက်ပဲကြီးကြီးဒီဘက်က အစိုးရကဖွဲ့စည်းထားတဲ့ပြည်ထောင်စုအစဉ်ကြီးတဲ့ပေါ်ဆောင်ရေးကော်မတီမှာပဲကြည့်ကြည့်အမျိုးသမီးတွေကိုအသေးပဲပြေဝစွာပါဝင်ခွင့်ဟာမရှိသလောက်ပိုပဲကျွန်တော်တို့မပေးထားသလောက်ပဲဆိုတာကိုတွေ့ရမှာဖြစ်ပါတယ်
အင်္ဂါနေ့ကတော့လုံခြုံရေးကောင်စီမှဆုံးဖြတ်ချက်အမှတ် 1325 ရဲ့15နှစ်ပြည့်အထိမ်းအမှတ်အဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကနေနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအမျိုးသမီးအမျိုးသားတန်းတူပါဝင်ရေးတွေကိုဆွေးနွေးခဲ့ကြတာပါလွန်ခဲ့တဲ့15နှစ်ကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1325 ဟာနိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့ကျမဒန်းတူရေးတို့အကြားအရေးပါတဲ့ဆက်ဆက်မှုကိုမိမောင်းထုတ်ပြခဲ့တယ်လို့အတွေးမှုချုပ်ဘန်ကီမွန်းကပြောပါတယ်။အဲ့ဒီအချိန်ကစလို့အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမြောက်အများကိုချမှတ်ခဲ့တယ်လို့နိုင်ငံတကာအတိုင်းဝိုင်းကလည်းလိုက်နာဆောင်ရွက်ဖို့တိုက်တွန်းလှုံ့ဆော်ခဲ့တဲ့အကြောင်းဘန်ကီမွန်းကလုံခြုံရေးကောင်စီမှပြောကြားခဲ့ပါတယ်ရှင်။
မင်းကြီးနိုင်ပြောပြသွားတာပါအခုတင်ပြမှာကလူလူကောင်းဆောင်ဒေါ်ဆန်းစုကြည်ရဲ့အဝတ်အစားနဲ့အခုတက်မတော်ကနေပြောင်းလဲဝတ်ဆင်လိုက်တဲ့ဝတ်စုံသစ်တို့ကိုနှမ်းရှင်ဖော်ပြထားတဲ့ဓာတ်ပုံတစ်ခုကို Facebook လူမှုကွန်ရက်ပေါ်မှာ share လိုက်တဲ့မတ်ချောဆန်ဒီထွန်းကချစ်သမီးကိုပသိမ်အခြေဆိုင်အနောက်တောင်တိုင်းစစ်ဌာနချုပ်ကနေတရားစွဲဆိုခဲ့ပါတယ်မတ်ချောဆန်ဒီထွန်းကိုရန်ကုန်မှာအောက်တိုဘာ12ရက်နေ့ကဖမ်းဆီးပြီးညာတွင်ချင်းမှာပဲမအူပင်ရဲစခန်းကိုလွှဲပြောင်းခဲ့တာပါမနေ့တုန်းကမအူပင်တရားရုံးထုတ်တဲ့အခြေအနေကိုတော့ VOA သတင်းတောက်ကိုထက်အောင်ကပြောပြမှာပ
ါ Facebook လူမှုကွန်ရက်ပေါ်မှာအခုပြောင်းလဲဝတ်ဆင်လိုက်တဲ့တက်မတော်သားဝတ်စုံနဲ့ပတ်သက်တဲ့တက်ပုံတပုံကိုလူများသိအောင် share လိုက်တဲ့မချောစန်နီထွန်းအောက်ပန်းရှင်ဖြစ်တဲ့မအူပင်ကအမျိုးသမီးတူကိုပသိမ်မျိုးကတက်မတော်ရရှိတူကမနေ့ကတရားစွဲဆိုလိုက်တာပါတရားစွဲစင်မှာတော့ electronic ဥပဒေဖြစ်တဲ့ပုံမှန် 34 ကကြီးနဲ့တရားစွဲဆိုခဲ့ပေမဲ့ဒီကိစ္စမှာတော့ဆက်သွယ်ရေးဥပဒေနဲ့ပြောင်းလဲတရားစွဲဆိုလိုက်တယ်လို့မချောစန်နီထွန်းရဲ့မိခင်ဖြစ်သူကဗီဒီယိုကိုပြောပါတယ်
သူကအကွယ်အရင်တော့ကျမတို့34ကကြီးလေအဲ့ဒါနဲ့အမှုခွင့်လာတယ်ဆိုပြီးပြောတာလေအခုစွဲဖြစ်တဲ့အမှုကတော့66ကကြီးပေါ့နော်
ဆက်သွယ်ရေးဥပဒေပုံမှန်66ကကြီးရဆိုရင်တော့ထောင်ဒဏ်3နှစ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နည်းလုံးဖြစ်စေချမှတ်နိုင်မှာလည်းဖြစ်ပါတယ်ဒီပုံမှန်နဲ့ပတ်သက်လို့ရှင်းနေကြီးဦးကိုနီကအခုလိုရှင်းပြပါရစေ
။အခုတို့ပြောင်းလိုက်တဲ့ပုံမှန်ဆိုရင်တော့ဒါဆက်သွယ်ရေးဥတွေလို့ခေါ်တယ်ဗျ။ဆက်သွယ်ဥတွေပုံမှန်66ကကြီးကြတော့သူကဆက်သွယ်ရေးကွန်ရက်တစ်ခုကိုတုံးပြီးတော့လူတစ်ယောက်ကို6လတ်နာတို့အနိုင်ထက်ပြုတာတို့မတရားတက်စီကန့်ကွက်တာတို့အသေးဖြတ်တာတို့နောက်ရက်တာတို့မလျော်ဩဇာသုံးတာတို့ချိန်ချတာတို့ပေါ့ဗျာ။သူနဲ့ဆိုင်နေဗျ။အဲ့ဒီဟာကြတော့သူက3နှစ်တည်းမပူသောထောင်ဒဏ်ငွေဒဏ်ဒဏ်နဲ့လုံးချမှတ်နိုင်ပြီဆိုတော့အဲ့ဒီကဒီပုပ္ပနဲ့ဆွဲရတော့ဗျာထောင်ချရမယ်ပေါ့ဗျာခုနကအီလက်ထရောနစ်ဥပဒေပုံမှန်34ဆိုရင်သူကဒဏ်ငွေကိုအရင်ပေးရမယ်နော်ဒဏ်ငွေ350အနည်းဆုံးအများဆုံး300ပေါ့ဗျာမပေးမှထောင်တစ်နှစ်ကနေ3နှစ်ချမယ်66ကကြီးကြတော့ထောင်ချရမယ်ဗျာ
မချောစန်နီတွန်းဟာသူရှယ်လိုက်တဲ့တက်ပုတ်ကို Facebook စာမျက်နှာပေါ်ကရရှိတာဖြစ်ပြီးတော့သူကိုယ်တိုင်ဖန်တီးထားတာမဟုတ်ဘူးလို့မိသားစုဝင်တွေကပြောပါတယ်လူမှုကွန်ရက်ပေါ်မှာပြန့်နေတဲ့တက်ပုတ်တပုံမျှဝေတာကိုအခုလိုပုံမှန်တက်ပြီးတော့ဖန်ဆီးလိုက်တဲ့အတွက်စိတ်ထိခိုက်ရတယ်လို့မချောစန်နီတွန်းရဲ့အတော်ဖြစ်သူမချောချောကဆိုပါတယ်
ဒီကိစ္စကတော့ကျမတို့ထင်တာဆိုရင်အားလုံးရှိနေတဲ့ကိစ္စကြီးမှာပင်ရင်းနဲ့မဟုတ်ဘဲနဲ့ဒီမချောစန်နီတို့တယောက်တည်းဖြစ်ရတာကြတော့ကျမတို့ကတော်တော်စိတ်မကောင်းပါဘူးပေါ့နော်ကျမတို့စိတ်ထဲမှာထင်တာကတော့ဒီလူကြီးတွေကစိတ်ဆိုးနေလို့လားလို့ဒါကြောင့်မလို့ကျမတို့အဲ့ဘယ်လူကြီးစီမားလည်းမတော်ဘူးလေစိတ်ဆိုးနေတဲ့အချိန်ဆိုတော့လေ
ဟုတ်ကဲ့
ကြီးရဲ့အဲ့စိတ်ဆိုးပြေပါစေလို့ပဲကျမတို့ကဆူတောင်းနေရတယ်လေအဲ့ဒါအားလုံးလုပ်တဲ့အချိန်မှာကြောစံနေတော့တယောက်ကိုပဲခစ်ကြတယ်ဆိုတော့ကျမတို့တော်တော်စိတ်မကောင်းဘာဖြစ်လဲဆိုတော့ဒီလိုမျိုးအခုဒီလိုအချုပ်ထဲမှာနေရတာထောင်ထဲမှာနေရတယ်ဆိုတာဘယ်လိုလုပ်ပြီးတော့အဆင်ပြေမှာလဲဒီလိုမျိုးလည်းတစ်ခါမှမနေဘူးလေအရင်အခက်အခဲကတော့အများကြီးပဲအများကြီးရှိတာပေါ့ဟုတ်ကဲ့စာကြည့်ကြလေကျမတို့မိဘတွေနေနေဆိုလဲဒီလိုကလေးလေးကိုအကားမှလည်းမလုပ်ဘူးပဲနဲ့အဲ့ဒီလိုမျိုးကြီးသွားတာဘယ်လိုလုပ်စိတ်ကောင်းပါမလဲနော်စိတ်လည်းမအေးဘူ
း Facebook လူမှုကွန်ရက်ပေါ်မှာနိုင်ငံရေးနဲ့ပတ်သက်ပြီးရေးသားဖော်ပြနေရတာနဲ့ပတ်သက်လို့အစွန်းတစ်ဖက်ကိုမရောက်စေပဲမျက်မျက်တက်တက်ရေးသားဖော်ပြချဖို့လူမှုကွန်ရက်အသုံးပြုသူအများစုကလိုလားကြပါတယ်တစုံတယောက်ကိုရည်ရွယ်ပြီးတော့ပုံကိုရေးအရာရေးသားတိုက်ခိုက်တာမျိုးတွေကိုရေးယူတဲ့နေရာမှာလဲဥပဒေအရမျက်မျက်တက်တက်ရှိဖို့လူမှုကွန်ရက်အသုံးပြုသူကိုအောင်နေမျိုးကတိုက်တွန်းပါတယ်
ဒေါက်တာစုကြည်ကိုစော်ကားတာတွေဟိုပုဂ္ဂိုလ်ကြီးတိုက်ခိုက်ပြောတာတွေလုံးဒီယူပြောတာတွေအများကြီးပဲပို့စီအများကြီးတွေ့ရတယ်တော်တော်များများလည်းဒါတွေစကင်ရှော့ရိုက်ပြီးပိတ်ထားတယ်အများကြီးရှိတယ်အခုအတူကိုလည်းဟိုဒေါက်တာစုကြည်ကသဘောထားကြည့်လို့ဟိုဘာမှမတရားမဆွဲတော့မှတကယ်တော့ကခုလိုမျိုးဒီတရားဆွဲရင်တော့သူတို့လက်ခံပြီးမှလားဟိုလုပ်ပြီးမှလားဒါလို့ပေါ့ဗျာဟိုတကယ်တော့ဒါသူဥတ္တရဥယျာဉ်လမ်းကြောင်းရာတွားတယ်ဆိုလို့ရှိရင်တော့ဟိုဒီနှစ်ခုကပြန်မတက်တာသူတို့လုပ်ရမှာမယ်လေ အခုအာဒီတယောက်ပဲဟို NND ဘက်ကပဲထောက်ခံပြီးတော့ဟိုတစ်ချက်တိုင်းငံပါတီဘက်ကပဲထောက်ခံပြီးတော့လုပ်ပေးနေတယ်သူမို့လို့ဒီမို့လို့ပဲဟိုရွှေ့ပြီးလောက်တာလားဆိုတာမျိုးပေါ့ဗျာကျွန်တော်တို့မှအဲ့ဒီဇိုးဇွားဖြစ်ရတာ
ကိုအောင်နေမျိုးဟာဒီနေ့အစောပိုင်းအတွင်းမှာပဲလူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားဖော်ပြမှုတွေကြောင့်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တရားရင်ဆိုင်ခဲ့ပူးပါတယ်။ဒါ့အပြင် Facebook Internet ပေါ်ကနေအစိုးရနဲ့တက်မရိုကိုတယောရေးသားထားတဲ့စာသားတက်ပေါ်နေကြောင့်အရင်တုန်းကလည်းအခုလိုဖမ်းဆီးအရေးယူခံမှုတွေလည်းရှိခဲ့တာပါ။ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုခံထားရတဲ့မချောဆန်နီထွန်းဟာဒီလ29ရက်နေ့မှာမဟုတ်ပင်တရားရုံးမှာပထမဆုံးတရားရင်ဆိုင်ရမှာလည်းဖြစ်ပါတယ်။ဒီအမှုကိုတရားလွတ်တော်ရှေ့နေဥရောပဆန်အောင်ကတရားခဏ်ရှေ့နေဖြစ်ဆောင်ရွက်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ။
ပြည်ရေးသတင်းနောက်ကိုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမြန်မာအစိုးရကတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မကြခင်မှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့လှုပ်ဆောင်နေချိန်မှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းကဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGB တပ်တွေကိုအောက်တိုဘာလ13ရက်နေ့မနေ့ပိုင်းကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းနောက်မအေးမာကသတင်းပေးပို့လာပါတယ်
မြန်မာအစိုးရတပ်တွေနဲ့ပြီးခဲ့တဲ့လတွေတုန်းကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ဒီမိုကရေစီကရင်အကျိုးပြုတပ်တွေကြားမှာတင်းမာမှုတွေဆက်ရှိနေတာပါ။အောက်တိုဘာလ13ရက်နေ့မှာတော့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးထုတ်ပယ်ခံထားရတဲ့ဒီမိုကရေစီကရင်အကျိုးပြုတပ်မတော် DGBA ကဗိုလ်မှူးစောစောင်းအောင်ကဆိုပါတယ်
ကော့ဂရိတ်ဟုတ်ကဲ့ဒီဘုရားအဆက်လမ်းနဲ့ဆိုလို့ရှိရင်မြောက်ပိုင်းမှာကျတယ်ပေါ့နော်။ဒီမှာဒီလမ်းဟောင်းနဲ့နော်ဒီလက်ရှိဒီအရင်လက်ရှိလမ်းပြင်းနဲ့ဟိုချားပါပေါ့နော်။ဒါတိုက်ပွဲဟိုတစ်ခက်ပြစ်ခတ်မှုပေါ့ဗျာ။ဟိုတင်းဆောင်နေပေါ့။အဲ့ဒါကိုသူတို့ကနေပြီးတော့လက်လက်ကြီးနေဟိုအသေးဆန်ပြစ်ခတ်နေတယ်မင်း။ပြစ်ပြီးတော့တက်မှာပဲ။ဟိုပြစ်ချင်းချင်းနေပေါ့နော်။ဒါကျွန်တော်တို့လူကလည်းသူ့ကိုပြန်ပြစ်လို့မရဘူး။ဒါကြောင့်တက်သူကတက်လာမယ်ထိကျပြစ်မယ်ဆိုရင်ဟိုပြစ်ခတ်မှုကြီးမှသာဖြစ်နိုင်တယ်ပေါ့။အခုဒီနေ့နေထားတော့ကျွန်တော်တို့ကပြန်ပြစ်ချင်ပြစ်တာတော့မရှိဘူး။အဲသူတို့ကတော့ဒီကျွန်တော်တို့နေတဲ့တောင်ကျော်တွေပေါ့လေ။တောင်ကျော်၆ကျော်လောက်ကိုသူတို့အဲ့ဒီလက်လက်ကြီးနေပြစ်
မနေ့စနေကြောအချိန်ကစပြီးပြစ်ခတ်မှုတွေကိုအာရှလမ်းဟောင်းဘက်မှာကြားနေရတယ်လို့လဲကော့ဂရိတ်မြို့ကတူကလည်းဆိုပါတယ
်အလုံးကြီးဆောင်လောက်တဲ့ကြားတယ်လက်နဲ့ကြည့်ကြောက်လောက်ပဲဟိုလမ်းဟောင်းဘက်လို့တော့ပြောတာကြားတော့ဗောဒါမဲ့ဒီကြီးလို့လည်းမရဘူးလေဒီကဲအများကြီးအခုဖြစ်နေတာရဟောင်းဘက်မှာဖြစ်တယ်ဒီတော့လမ်းဟောင်းဘက်မှာ
မကြခင်မှာမြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးမဲ့အဖွဲ့ထဲမှာတော့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ပါဝင်ပေမဲ့ထုတ်ပယ်ခံထားရတဲ့တက်မှုတွေဥဆောင်တဲ့ DKBA တက်ဖွဲ့ဝင်တွေကတော့ NCA လက်မှတ်ရေးထိုးမှုအပေါ်မှာဘဝင်ကျမှုမရှိဘူးလို့ဆိုပါတယ်ဒီအတွက်တင်းမာမှုတွေရှိနေတယ်လို့သူတို့ထိန်းချုပ်ရနေရာတွေကိုလည်းမြန်မာအစိုးရတက်တွေနဲ့နေကြားဆောင်တက်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတာပါတနိုင်ငံလုံးအပြစ်ခတ်ရစဲရေးအတွက်အဖွဲ့အားလုံးကိုအစိုးရအနေနဲ့ဒန်းတူညီမျှသဘောထားသင့်တယ်ဆိုပြီးတော့လဲဘုံမှုစောစောင်းကတော့ဆိုပါတယ
်ဟုတ်ကဲ့ဟိုရှိမှလည်းအဖြစ်ခရဆိုဖြစ်မှာဆိုလို့ရှိရင်ဟိုဒီတိုင်းဒီလိုဟိုလည်းကဲ့ရင်အောင်ဆောင်ရရမယ်နော်ဒီတိုင်းဒီလိုဖြစ်ခရဖြစ်တဲ့တဲ့ကြောင့်ဟိုတိုင်းဒီထဲမှာရှိတဲ့ဒီလက်လက်ကန်အဖွဲ့စည်းတွေလို့ပြောလို့ဒီပြောမယ်ဟိုဖြူချင်းလူသားဆိုင်နဲ့ဟိုခေါ်ပြီးတော့လက်မထိုးပွဲလုပ်ရမှာပေါ့အခုကအဲ့လိုမဟုတ်ဘူးနဲ့တချို့ကိုခြံတယ်တချို့ကိုဖိတ်ခေါ်တယ်အဲ့ကြည့်မယ်ဆိုလို့ရှိရင်ဒါတက်စီကျွန်တော်တို့ဒီအဖွဲ့ငယ်တွေကိုဟိုပြောမယ်ဟိုသူအပြတ်ချီမို့ဘူးအဲသူတို့ပြစ်ခတ်မှုတွေလုပ်နေတယ်ဒီနေ့နေခါတက်ကဒီခန်းနဲ့ကားဆက်ပြီးအဲထွက်လာတယ်နော်တက်စီဒီဒီရက်တက်ကြည့်မယ်ဆိုလို့ရှိရင်တော့အဖြစ်အလုပ်ရှားနိုင်မှာဘူးဟိုပြောသူကပူပေါင်းပြီးတော့ဒီပြောမယ်စိတ်နာဖွင့်နေလေ
အင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABS ရဲ့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တို့ကိုမြန်မာအစိုးရကမတရားအသိအဖြစ်ကနေတနင်္လာနေ့တုန်းကပယ်ဖျက်ပေးလိုက်ပါတယ်။မကြခင်မှာတော့အဲ့ဒီအဖွဲ့၃ဖွဲ့အပါအဝင်လက်နက်ကိုင်၈ဖွဲ့နဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့ရှိနေပါတယ်ရှင်။
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဗီအိုအမေရိကန်တန်ကဗိုဒူးနေမနက်ခင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုဒီရက်ပိုင်းအတွင်းထုတ်ပြန်ဖို့ရှိနေပါတယ်။ဒီအစီရင်ခံစာစတင်ထုတ်ပြန်ခဲ့တဲ့1998ခုနှစ်ကစလို့ပထမဦးဆုံးခရစ်ယာန်ဘာသာဝင်မဟုတ်တဲ့ဂျူးတရားဟောဆရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ကြီးအကြောင်း VOA သတင်းတောက်ဂျယ်ရမီသတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ်
။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးတန်အမတ်ကြီးဒေးဗစ်ဆာပါစတိုင်းဟာလက်တွေ့လှုပ်ဆောင်သူတူဖြစ်တယ်လို့မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအထွတ်အမြတ်ထားကိုးကွယ်တဲ့ရွှေဒဂုံစီတီကိုတွားရောက်ခဲ့သူလည်းဖြစ်ပါတယ်။ဒေးဗစ်ဆာပါစတိုင်းဟာအမေရိကန်ရဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးတန်အမတ်ကြီးဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရင်ဆိုင်ခဲ့ရတဲ့ဒုက္ခတွေကိုသိနိုင်ဖို့သူတို့ရဲ့ဗလီကြောင်းကိုတွားရောက်ခဲ့သူလည်းဖြစ်ပါတယ်။သူဟာဧဝံဂေလိအသင်းတော်ကိုတွားရောက်ပြီးလူအခွင့်အရေးအကြောင်းဟောပြောခဲ့တယ်လို့ဂျူးဖျားကြောင်းကိုတွားရောက်လည်ပတ်ရင်းမြန်မာအစိုးရကိုဘာသာရေးလွတ်လပ်ခွင့်ကိစ္စသူတိုက်တွန်းနေတယ်လို့David Sabastain ga VOA ကိုပြောပါတယ
် to help ease some of the restrictions about building houses of worship
ယူနေစုဘာသာဝင်တွေပေါ်ကွဲခြားဖိနှိပ်ဆက်ဆံတာတွေရပ်တန့်ဖို့အစိုးရအဖွဲ့တွင်မှရောမြန်မာစစ်တပ်အတွင်းမှာပါထိတ်တန့်အဆင့်မှာတာဝန်ထမ်းဆောင်ခွင့်ရှိဖို့ဘာသာရေးဆိုင်ရာအဆောက်အအုံတည်ဆောက်ခွင့်တင်းကျပ်ထားတာတွေကိုလျှော့ချပေးဖို့တောင်းဆိုခဲ့ပါတယ
်နိုင်ငံသားရေးဝန်ကြီး John Kerry ကလည်း
When it comes to the work of protecting religious freedom,It is safe to say that
ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လာရင် David Sabastain ဟာအသင့်တော်ဆုံးသူတစ်ဦးဖြစ်ပါတယ်
။အမေရိကန်နိုင်ငံအတွင်းကဂျူးဘာသာပြုရင်ပြောင်းလဲရေးအတွက်ဥဆောင်လှုပ်ရှားသူတစ်ဦးလည်းဖြစ်တဲ့ Sabastain ဟာကမ္ဘာတဝန်းဘာသာရေးဖိနှိပ်ချုပ်ချယ်မှုတွေကိုစောင့်ကြည့်ဖို့အမေရိကန်အစိုးရကိုစီယုံလုံဆော်ခဲ့တာနဲ့အညီအဲ့ဒီလိုစောင့်ကြည့်မှုတွေ2000ခုနှစ်ခရဲကစတင်လုံဆောင်လာခဲ့ပါတယ်
။ So as I traveled the globe in these last 15 years, time and again I heard what a difference
ကျွန်တော်အနေနဲ့လွန်ခဲ့တဲ့15နှစ်အတွင်းတကဘာလုံးကိုလှည့်လည်ခဲ့ပါတယ်ကျွန်တော်သွားတိုင်းလဲဒီစနစ်ကဘယ်လိုပြောင်းလဲမှုတွေကိုဖြစ်စေတယ်ဆိုတာကျွန်တော်အမြဲကြားရလေရှိပါတယ်ငကူကဘသူစီသွားရမှန်းမသိတဲ့အခြေအနေကအခုဘသူကိုပြောရမယ်ဆိုတာသိလာပါပြီအခုဆိုရင်နိုင်ငံတိုင်းကအမေရိကန်တန်ယုံယုံကြည်ရလောက်တဲ့သူတူရှိနေတယ်ကိုကိုသိပြီးဂယုဆိုင်မဲ့သူရှိနေတယ်ဆိုတာသိနေကြပါပြီ
အခုဆိုရင်နိုင်ငံသားရေးဌာနရဲ့နှစ်စဉ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအကံစာထုတ်ပြန်နိုင်ရေးအတွက်သူဟာအဓိကတာဝန်ယူရမယ့်သူဖြစ်နေပါပြီ
I'm trying to find specific things that actually would be most helpful to to your
ခင်ဗျားတို့လူမှုအတိုင်းအဝိုင်းအတွက်အထောက်အကူပြုနိုင်ဆုံးအချက်တွေကိုကျွန်တော်စူးစမ်းရှာဖွေနေပါတယ်ဒီအလုပ်ကနိုင်ငံရေးရောရှက်မှုမရှိတဲ့အချက်လက်ရှာဖွေရေးလုပ်ငန်းပါတိုင်းပြည်တွေဘလို့ဖြစ်နေတယ်လဲဘာသာရေးလွတ်လပ်ခွင့်အရဘယ်နေရာမှာအခက်အခဲရှိနေလဲသူရဲ့အသိစိတ်နဲ့ယုံကြည်ရာကိုးကွယ်ကြတဲ့နေရာမှာဘယ်အဖွဲ့တွေကအခက်အခဲရှိနေတယ်လဲစသဖြင့်ပေါ့ဒါတွေဟာအံဩစရာကောင်းတယ်လို့အင်မတန်လှပတဲ့ကိစ္စပ
ါရန်ကုန်မြို့မှာရှိတဲ့ဂျူးဖျားကျောင်းကိုသွားလည်တဲ့အခါသူ့အနေနဲ့ဆိတ်လုရှားခဲ့ရပါတယ်သွားလည်သူဂျူးဖုံးတော်ကြီးများရဲ့တွင်တင်မှုတွေဟာဂျူးဘာသာတရားအရဖျားသခင်နဲ့တွေ့ရမယ့်လမ်းစဉ်တွေအများအပြားကိုပြသခဲ့ကြပါတယ်
people had to be able to speak their conscience there was a first kind of structured
လူတွေဟာသူတို့စိတ်ထဲမှာရှိတာကိုပြောခွင့်ရှိတင်ပါတယ်ဒါဟာဘာသာတရားကိုးကွယ်ယုံကြည်မှုဆိုင်ရာအတွေးအခေါ်တွေဖလှယ်နိုင်တဲ့ပထမအဆင့်ဖြစ်ပါတယ
်ဒါကြောင့်လဲသူ့အနေနဲ့ဘာသာတရားလွတ်လပ်ခွင့်ရှိရေးအတွက်အခုတိုက်ပွဲဝင်နေတာလို့တာမတ်ကြီး David Sabastain ကပြောပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်တင်ပြခဲ့တာဖြစ်ပါတယ်မကြာခင်အစီအစဉ်နောက်ပိုင်းမှာအင်္ဂါညဓာတ်ရိုက်လီလိုင်းအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလိုင်းနိုမီတာ32 40 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 9325လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 5999နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3 English သင်ခန်းစာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
တကယ်သာဒီသဘောဝဘေးအန္တရာယ်ကိုအလေးနဲ့ထားတယ်ဆိုရင်ဒီလိုဆုံးဖြတ်ချက်မျိုးဒီလိုတွေးဆမှုမျိုးဒီလိုဆွေးနွေးမှုမျိုးကိုရွေးကောက်ပွဲမဲဆွယ်စီရင်ရေးကာလ
မကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုစူးစီးတင်ပြပါမယ်။ဦးကျော်စန္တာကတင်ဆက်မှာဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်ရဲ့နရင်ဒရာမိုဒီနဲ့အိန္ဒိယဒီမိုကရေစီဘော်သဘောထားဆွေးနွေးကောင်းဆောင်တဲ့ The Wall Street Journal မှာဂျိုနာသဟာဒနဲ့ရှီဘာနီမာတာနီတို့ရေးသားထားတာကိုဦးစွာတင်ပြလိုပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသိရောရောနှောင်းနှောင်းမရှိပေမဲ့မြန်မာဒီမိုကရေစီဖြစ်စဉ်အတွက်မိဖက်ဖြစ်နိုင်ပွဲရှိတယ်လို့အိန္ဒိယမီဒီယာတခုနဲ့မင်းမြန်ကမှဒေါင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။သူဟာမြန်မာနိုင်ငံနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်စေတနာကောင်းရှိတယ်လို့လည်းဆိုပါတယ်။ New Delhi မြို့ရဲ့ဂုဏ်သတင်းကြီးမားလာတဲ့ Lady Sri Ram College ကျောင်းထွက်ဒေါင်ဆန်းစုကြည်ဟာလည်းအိန္ဒိယနိုင်ငံပေါ်တန်ရုံးစဉ်ကြီးမားပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်လို့လည်းသူဖြစ်တယ်လို့လည်းအိမ်မှာသုံးသပ်ထားပါတယ်။လွန်ခဲ့တဲ့3-4နှစ်ကဆိုရင်မြန်မာဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံရမှလက်တုံ့နှိမ့်နေခဲ့ပေမဲ့အခုအခါအိန္ဒိယနိုင်ငံဟာပြောင်းလဲတိုးတက်လာခဲ့ပြီလို့ဆိုပါရယ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံဟာတစ်ချိန်တုန်းကအစိအစွမ်းနဲ့ဆက်ဆံရေးကောင်းခြင်းလို့မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုကိုကြောခိုင်းနေခဲ့တဲ့အတွက်ဆင်ညစ်ခဲ့ရပါတယ်လို့ဒေါင်ဆန်းစုကြည်ကဆိုပါရယ်တက်တန်းနှစ်ပေါင်း80ကျော်ရှိလာခဲ့ပြီဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဒီမိုကရေစီဟာမြန်မာနိုင်ငံအဖို့အခက်အခဲတွေဘယ်လိုပင်ရှိနေပေမဲ့ဒီမိုကရေစီရှင်သန်နိုင်တယ်ဆိုတာပြတ်သက်နေတဲ့နမူနာကောင်းတစ်ရပ်ဖြစ်တယ်လို့လည်းဒေါင်ဆန်းစုကြည်ကသုံးသပ်ပါရယ်ဇွန်လတုန်းကအိန္ဒိယတပ်ဖွဲ့တွေမြန်မာနိုင်ငံဘက်ဝင်ပြီးသဘုံစခန်းကိုတိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းအိန္ဒိယနိုင်ငံတွေအကြားနယ်စပ်ပြဿနာတွေမဖြစ်ရအောင်ပုံမူပြီးပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့ဒေါင်ဆန်းစုကြည်ကပြောကြားထားကြောင်းရေးသားထားပါတယ်ခင်ဗျာအခုဆက်လက်ပြီး2015ရွေးကောက်ပွဲဒီမိုကရေစီအတွက်ခက်ထန်တဲ့စင်ခေါ်မှုတွေမြန်မာနိုင်ငံရင်ဆိုင်နေရခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒန်နီယယ်မက်ခ်စ်ဝဲလ်ရေးသားထားတဲ့ဆောင်းပါးကို Asia Correspondent ကထုတ်နှုတ်တင်ပြလိုပါတယ်1962စစ်အနာသိမ့်ပြီးချိန်ကစလို့အရေးကြီးဆုံးဖြစ်တဲ့လာမယ့်နိုဝင်ဘာ8ရွေးကောက်ပွဲဟာဒီမိုကရေစီဖော်ဆောင်ရေးအတွက်ရှေ့ကိုအများကြီးတွန်းပို့ပေးလိမ့်မယ်လို့မျှော်လင့်ချက်တွေသိထားနေကြပါတယ်။2020ပြည့်လွန်မှာတဖြည်းဖြည်းလူမှုရေးနိုင်ငံရေးစတဲ့လှလခွင့်တွေရှိလာပေမဲ့ဒီမိုကရေစီပြည့်ဝဖို့တော့မြန်မာနိုင်ငံဟာအဝေးကြီးသွားအောင်မှာဖြစ်ပါတယ်။အဓိကစင်ကြောမှုတွေကတော့ဖွဲ့စည်းပုံနဲ့ပတ်သက်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာစစ်တပ်ကိုအနာရီအများကြီးပေးရထားတဲ့ကိစ္စဒေါင်ဆန်းစုကြည်သမ္မတမဖြစ်ရလေအောင်တာစီပိတ်ပင်ထားတဲ့ကိစ္စစာရာတွေအပြင်တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခနဲ့အမျိုးသားရေးအစွန်းရောက်အင်အားစုတွေတခါမွတ်စလင်ဆန့်ကျင်ရေးနဲ့ရာသီဥတုအခြေအနေစာရာတို့ပဲဖြစ်ပါတယ်ဒေါင်ဆန်းစုကြည်ကတော့ရွေးကောက်ပွဲမှာ NLD နိုင်ရင်သူတို့ဟာအစိုးရဖွဲ့မယ်သမ္မတဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေသူဟာအဲ့ဒီအစိုးရအဖွဲ့ရဲ့အကြီးအကဲပဲဖြစ်မယ်လို့ထုတ်ထားပါဗျ။တိုင်းပြည်အတွက်အကောင်းဆုံးလှုပ်ထင်တဲ့သူတွေစစ်တပ်ထဲမှာအများကြီးရှိတယ်လို့ယုံကြည်တယ်။သူတို့နဲ့သဘောတူညီမှုရယူပြီးဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဆိုထားပါဗျ။တိုင်းရင်းသားဒေသပဋိပက္ခတွေနဲ့ပတ်သက်ပြီးလက်နက်ကိုင်အဖွဲ့21ဖွဲ့ရှိတဲ့အနေကအစိုးရဟာ15ဖွဲ့ကိုပဲအတိမတ်ပြုပါတယ်။အဲ့ဒီထဲမှာ10ဖွဲ့ကပဲအစိုးရဖြစ်စေခြင်းနဲ့အပြစ်ခတ်ရဆဲရေးကိုလက်မှတ်ကြီးထိုးမယ်လို့ညွှန်ကြားထားပါဗျ။ဒီအခြေအနေမျိုးမှာလုံခြုံရေးမရှိဘူးဆိုတာကိုအကြောင်းပြပြီးတိုင်းရင်းသားဒေသတချို့မှာရွေးကောက်ပွဲကိုမကျင်းပဘဲနေလိမ့်မလားဆိုတာလည်းစိုးရိမ်စရာဖြစ်ပါတယ်။ကရင်ပြည်နယ်မှာဆိုရင်အစိုးရကိုလွှတ်လာတဲ့နိုင်ငံရေးပါတီတွေအနိုင်ရနိုင်မဲ့အလားအလာစိတ်မရှိပါဘူး။ဒီဒေသမှာရွေးကောက်ပွဲမလုပ်ဘူးဆိုရင်တိုင်းပြည်လုံးကိုအုပ်စိုးရမဲ့အစိုးရတရက်ကိုရွေးချယ်တဲ့နေရာမှာအာဏာချက်တွေရှိသောမှာဖြစ်တယ်လို့ရေးသားထားပါတယ်။တခါသဘောရတင်မာတဲ့မဘာသာဖုံတော်ကြီးတွေကြောင့်အမျိုးသားရေးဝါဒအရှိန်ကိုမြင့်လာနေတယ်။ကြက်ခိုင်ဖုံဖြူရေးပါတီနဲ့ NLD ပါတီတို့မှမွတ်စလင်အမတ်လောင်းတွေမပါလာတာဟာမဘာသာရဲ့ဖိအားကြောင့်လို့ယုံကြည်ရပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကဆိုရင်တကက်တိုးတက်ပြောင်းလဲမှုတွေကိုမြင်တွေ့ခဲ့ရပေမဲ့အခုခါမှာဒါတွေဟာအပေါ်ယံလောက်ပါလားလို့စိုးရိမ်ပေါ်ရရှိလာနေပါတယ်။ရွေးကောက်ပွဲနီးလာချိန်မြန်မာအစိုးရဟာအတိုက်ခံတွေကိုနှိမ့်ကွပ်ဖို့လှုပ်လာပြီလို့ Amnesty International ခေါ်အပြည်ပြည်ဆိုင်ရာလူညင်းချက်နာမှုအဖွဲ့ကဖော်ပြထားပါရယ်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာ NLD ကမဲအများဆုံးနိုင်ခဲ့ရင်တော့တဟာဒီမိုကရေစီရေးအတွက်ရှေ့တူးမဲ့ခြေလှမ်းကြီးတစ်ရပ်ဖြစ်ပါတယ်သို့တော်လည်းပဲအနာစွန့်ဖို့လက်တွန့်နေတဲ့စေအုပ်စုနဲ့လွန်ဆွဲရပါလိမ့်ဦးမယ်ဒီမိုကရေစီဖြစ်စဉ်ကဖက်ထုတ်ခံထားရတဲ့တိုင်းရင်းသားတွေနဲ့ထိတွေ့ဆက်ဆံရပါလိမ့်ဦးမယ်အလွန်ကျွံအမျိုးသားရေးဝါဒီမဘာသားများနဲ့ရင်ဆိုင်ရပါလိမ့်ဦးမယ်စားတဲ့ဒီလိုစင်ခေါ်မှုတွေဟာအများကြီးရှိနေဆဲဖြစ်တယ်လို့သုံးသပ်ရေးသားထားတာဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စန်းသာစူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးမှာတော့အခုတော့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်းကပို့ချပေးမှာဖြစ်ပါတယ်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော
့ shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ your ကသင် mouth mouth ကပါဇက်ဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပစ်ထည့်လိုက်တယ်ဆိုရင်ဘာတွေပစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အတိပဲကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းတာလေထွားတာစသဖြင့်အတုံးတွေလို့ဖြစ်ပါတယ်အများအဖြစ်စကားဆိုတာဟာပြောတင်လာတဲ့ပို့ပြောရင်အမှားပါလိရှိတာတို့ရရှင်များလည်းအသိဖြစ်ပါတယ်ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
Johnny mean stocks မှာယင်းနှိမ့်နှံလိုက်တာငွေတွေဘယ်လောက်ရလိုက်တယ်ဆိုတဲ့အကြောင်းလေလုံးမထွားလိနဲ့ stock ဈေးတွေဟာအတက်အကျရှိစမြဲဆိုတာလေမင်းလည်းအသိပါလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
လေလုံးထွားတယ်လေပစ်တယ်အားချောင်းတယ်လို့ပြောခြင်းရင် idiom အသုံးအရာဘယ်လိုပြောမလဲ
shoot your mouth off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom 3 English သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါပ
ါတရရှိမြတ်မြနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုရွှေဆိုင်တင်မတင်ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဒီကနေ့ဆွေးနွေးခဲ့တဲ့အတွက်နိုင်ငံရေးလောကမှာကြကြလန်လန်ဖြစ်ခဲ့ရပါတယ်ဒါပေမဲ့လည်းအစီအစဉ်တိုင်းမှာကျင်းပပါမယ်ဆိုပြီးအခုနောက်ဆုံးကော်မရှင်ကဆုံးဖြတ်လိုက်ပါတယ်ဒီလိုကော်မရှင်ကစဉ်းစားလောက်တဲ့အခြေအနေတွေဖြစ်လာတဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ကော်မရှင်အနေနဲ့ကတော့အခြေအနေတရရဲ့အကြောင်းဥမာတဘောကပေးရန်တဲ့လူမျိုးကြုံလာရတယ်ဆိုရင်တော့ရွေးကောက်ပွဲတွေကိုရွှေ့ပိုင်ခွင့်ရှိပါတယ်။ဆိုတော့အခုဆိုရင်လည်းရွေးကောက်ပွဲကော်မရှင်ကပြောထားတာတော့မြန်မာနိုင်ငံတဝမ်းမှာရေကြီးတဲ့ကိစ္စတွေရှိနေတော့သူတို့စိုးရိမ်နေတဲ့အတွက်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးရလို့ပြောပါတယ်။ဆိုတော့မြန်မာနိုင်ငံမှာဒီရေကြီးတဲ့ကိစ္စအပါအဝင်တစ်လုံးရွေးကောက်ပွဲတစ်ခုလုံးအနေနဲ့ရွှေ့ဖို့စဉ်းစားလောက်စရာအချက်တွေဘာတွေများရှိနေလဲဆိုတော့အရင်ဆုံးကတော့မြန်မာရေးသုံးသပ်နေတဲ့ဒေါက်တာရံမျိုးသိန်းရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
။အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေအဲခိုင်လုံတဲ့အကြောင်းပြချက်မရှိဘူးလို့ကျွန်တော်ကမြင်ပါတယ်။အဲ့တော့ဥပမာအားဖြင့်ကျွန်တော်တို့တိုင်းပြည်မှာဆိုရင်လွတ်လပ်ရေးရတဲ့အချိန်ကနေစပြီးအခုအချိန်ထိလုပ်ခဲ့သမျှရွေးကောက်ပွဲတွေအားလုံးဟာပြည်တွင်းစစ်တနည်းအားဖြင့်တိုင်းမားဒေသတွေမှာလက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ကာလတွေမှာလုပ်ခဲ့တာကြီးပါပဲ။အဲနောက်ပြီးတော့2008ခုနှစ်တုန်းကတော့လူသိမ်းချီပြီးတေဆုံးခဲ့တဲ့ဆိုင်ကလုန်းနာဂစ်ဖြစ်တဲ့အချိန်မှာတော့မှပြည်လုံးရွှေဆန္ဒခံယူပွဲကိုလှုပ်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတက်တုပ်ရိုက် အတီးပြုတ်ခဲ့တာတွေကိုတွေ့ရပါတယ်အဲ့ဒီအခါကျတော့လက်ရှိအခြေအနေဟာအဲ့ဒီအခြေအနေတွေနိုင်ရှင်မယ်ဆိုလို့ရှိရင်ပြောပလောက်တဲ့အနေအထားမရှိဘူးလို့လေနောက်တစ်ခုကတကယ်သာဒီသဘောဝဘေးအန္တရာယ်ကိုအလေးနဲ့ထားတယ်ဆိုရင်ဒီလိုဆုံးဖြတ်ချက်မျိုးဒီလိုတွေ့ဆုံမှုမျိုးဒီလိုဆွေးနွေးမှုမျိုးကိုရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမစတင်ခင်မှာလုပ်တင်တယ်လို့မြင်ပါတယ်
ဟုတ်ကဲ့
ဒီလိုရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလထောက်ဝဲကျိုးတဲ့ကာလမှာဒီလိုမျိုးတွေ့ဆုံဆွေးနွေးမှုမျိုးလုပ်တာတုံ့တမှုမျိုးလုပ်တာဟာတနည်းအားဖြင့်ပြောမယ်ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခင်းအကျင်းနဲ့ပြည်သူလူထုရဲ့ဆန္ဒသဘောထားညှော်လင့်ချက်တွေအပေါ်မှာမထင်မမြင်ပြုရာရောက်ပါတယ်လို့ကျွန်တော်ကတော့တုံ့တက်ချင်ပါတယ်ဗျ။
ဟုတ်ကဲ့ဒင်းစားဆရာဦးစီသူအောင်မြင်လဲကျွန်တော်ဆွေးနွေးပွဲမှာရှိနေပါတယ်ဆရာဦးစီသူအောင်မြင်အမြင်ရောခင်ဗျအခုဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီရွှေဘိုဆိုင်မှုကိစ္စကိုစဉ်းစားလောက်တဲ့အဆင့်ထိဖြစ်လာအောင်ဘလို့အခြေအနေတွေကတွန်းအားပေးခဲ့တယ်လို့ဆရာအနေနဲ့ယူဆလဲ
သူတို့အနေနဲ့ဘာကြောက်ဒီလိုစဉ်းစားရသလဲဆိုတာကိုကျွန်တော်ကတော့ဟိုနှစ်မျိုးလောက်တော့စဉ်းစားမိတယ်ပထမတစ်မျိုးကတော့အခုဆိုရင်လူတို့ရဲ့အခြေအနေကိုဟိုမြင်နေရပြီပေါ့နော်ဟိုနေရာကမှကြည့်လိုက်ရင်အကောင်လုံးကအလန်နီတွေအနီရောင်တွေလွှမ်းနေတာပဲတော့ဟို energy အမျိုးသားဒီမိုကရေစီကိုအဖွဲ့ချုပ်ကိုပြည်သူလူထုကထောက်ခံမှုအားတွေကတအားမြင့်တက်လာတဲ့အခါကျတော့ဟိုဒါကိုစိုးရိမ်ပြီးမလုပ်ပေးချင်တာလားဒီလိုပြောတာကလည်းရုပ်ောက်ပွဲကော်မရှင်ဆိုတာကိုကျွန်တော်တို့ကတိုင်းအနေနဲ့မြင်မှုကအယံခက်ခဲတယ်ဒါကအစိုးရနဲ့တရားရဲရှိတဲ့အဖွဲ့အစည်းတစ်ခုလိုပဲကျွန်တော်တို့မြင်လို့ဒီအမြင်ကြီးကိုမြင်မိတာပေါ့။နောက်ဒုတိယတစ်ခုကဘာစဉ်းစားစရာရှိသလဲဆိုတဲ့အခါကျတော့အခုဆိုရင်အားလုံးကပြောနေကြတယ်ရုပ်ောက်ပွဲတကနီးနေပြီ။မဲစင်းတွေကလည်းတိတိကျကျမရှိသေးဘူး။နောက်မဲပေးခွင့်မရတဲ့ပြဿနာတွေကလည်းအများကြီးပေါ်နေတယ်။ရှေ့ပြောင်းလုပ်သားတွေအများကြီးပဲအဲ့ဒါကြီးရှိနေတယ်။ပြီးတော့မှနောက်ဟိုရုပ်ောက်ပွဲကော်မရှင်ကနေပြီးတော့မှဥပဒေနဲ့မလျော်ညီတဲ့မဲလက်မှတ်ထုတ်ပေးမယ်ဆိုတဲ့ကိစ္စမျိုးဟိုအဲ့ဒီမဲပေးမယ့်နေ့မှာဘာပေါ်တယ်မလို့ဘူးဆိုတဲ့ကိစ္စမျိုးဒါတွေလည်းလုပ်ထားတာတွေရှိတယ်ရှိတဲ့ခါကျတော့ဒီလိုအတန်တွေတိတ်သွားအောင်အဲဒီဒုဒုရီကယူကောက်ခွေလုပ်ပေးမှမင်းတို့ဖြစ်မှာအဲ့ဒါဒါတွေပြောမနေနဲ့ဆိုပြီးတော့လုပ်တဲ့သဘောများလားအဲ့ဒီနှစ်ခုတော့စဉ်းစားမိတယ်ဗျ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ခုဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆိုပြီးကမ်းလှမ်းထားတဲ့ပုံကိုတယောက်ရှိနေပါတယ်ပြည်မြန်မာနိုင်ငံရပါပဲကိုဇော်နိုင်ကိုဇော်နိုင်ရဲ့အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲကျွန်တော်တို့ညာကိုဒီလိုခြေတိုင်းမယ်လို့သူတို့စတင်ပြီးမှလုပ်ပြီဆိုတဲ့ကသူတို့အဖွဲ့ထဲမှာခွဲနှဲနေတဲ့သဘောရှိတယ်လို့ကျွန်တော်တို့ယူဆတယ်ဟုတ်။အဲ့တော့ဒီဆိုရနဲ့ဘလို့ဒီဒီသူတွေသတိထားမဲ့နေတာခုဖြစ်နေကောပဲ။အဲ့ဒါမျိုးကျွန်တော်တို့သုံးသပ်တယ်ကိုတက်လား
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့အခုရွေးကောက်ပွဲကော်မရှင်ကအကြောင်းပြတဲ့ကိစ္စခိုင်လုံလွယ်လို့တော့တော်တော်များတိတ်ပြီးတော့သဘောတူတဲ့ပုံမရှိပါဘူး။ဆိုတော့တကယ်လို့ရွေးကောက်ပွဲကိုဟိုမဖြစ်မနေသလိုရွှေ့မယ်ဆိုရင်ရောနိုင်ငံရေးအရာဘသူတွေကအကျိုးမြတ်ရှိပြီးဘသူတွေကနင့်နာနိုင်စရာရှိလို့ဒီလိုစဉ်းစားလာတာမျိုးဖြစ်နိုင်လဲဆရာရံမျိုးသိရဲ့အမြင်အရင်ပြောပါဦးခင်ဗျာ
ကျွန်တော်အမြင်ကတော့ခုနဟိုကိုစီတော်မြတ်ဆွေးနွေးသလိုပဲပေါ့လေအဲလက်ရှိရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလအနေအထားတွေကိုကြည့်မယ်ဆိုလို့ရှိရင်အဲဒေါအောင်ဆန်းစုကြည်နဲ့အမျိုးသားပေါ်မှာလူထုထောက်ခံမှုဆိုင်းလုံးကြီးကတနည်းနဲ့တနည်းပို့ပြီးကြည့်လာတာကိုတွေ့ရတဲ့အခါကျဒီပုံမှာသူတို့ဟာစိုးရိမ်စိတ်မြင်မာလာတာဖြစ်နိုင်ပါလေ။နောက်ဘလောက်ထိစိုးရိမ်စိတ်မြင်မာလာနိုင်လဲဆိုတော့လွတ်တော်ထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြတ်အသတ်အနိုင်ရနိုင်တဲ့အနေအထားထိကိုအဲစိုးရိမ်လာတဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲဒီပုံမှာအခြေခံပြီးတော့အဲနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးတော့ကော်မရှင်အနေနဲ့ရွေးကောက်ပွဲရွှေ့တဲ့မရွှေ့တဲ့ဆိုတာကိုမေးမြန်းတဲ့အနေအထားမျိုးအဲအခြေအနေပေါ်ပေါက်လာတာလို့ကျွန်တော်ကမြင်ပါတယ်။နောက်တစ်ဖက်ကကြည့်မယ်ဆိုရင်ခုနကိုဇွန်နိုင်ဆွေးနွေးသွားသလိုပဲအဲလက်ရှိအာဏာရပါတီအတွင်းမှာရောလက်ရှိအစိုးရအာဏာကိုလက်လွတ်ရမယ့်အနေအထားမျိုးနဲ့ပတ်သက်ပြီးတော့ခြေုံချတုံဖြစ်နေတဲ့အနေအထားအဲ့ဒီသဘောတဘာဝတွေကတော့တော်တော်လေးကိုပေါ်လွင်နေတယ်လို့ကျွန်တော်ကမြင်ပါတယ်။အဲဒီလိုအခြေအနေတွေကိုအကြောင်းပြုပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်းရင်ကောင်းမလားဆိုတဲ့သဘောမျိုးပဲနဲ့အဲပါတီတွေကိုခေါ်တွေ့တာလို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့လာမယ့်ကာလအပိုင်းခြားအတွင်းမှာကျွန်တော်အများအားဖြင့်နိုင်ငံရေးပါတီတွေနိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားပါတီတွေတိုင်းရင်းသားခေါင်းဆောင်တွေအနေနဲ့သတိကြီးကြီးထားပြီးတော့ကြော်ဖြတ်ဖို့လိုအပ်မယ်လို့မြင်ပါတယ်
။ဟုတ်ကဲ့က
ဲ။အဲနောက်ဂျပန်နဲ့ဆေဂျိုအတွင်းမှာဘလို့ဟလာလှည့်ွက်တွေဘလို့ဖြူဟာတွေဘလို့စိန်ခေါ်မှုတွေ ထပ်ဖြစ်လာမယ်ဆိုတာကိုပြောဖို့ခက်ပါတယ်ဗျာ
။ဟုတ်ကဲ့။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြော်ကိုလည်းမေးချင်ပါတယ်။ဒီတန်းသားလက်နက်ကိုင်နဲ့ပြည်ပခတ်တွေလည်းတချို့ဒေသတွေမှာရှိနေတယ်ဆိုတော့ဒီလိုအပိုင်းနေရာတော့တပိုင်းပေါ့နော်။နောက်အခုဆိုလို့ရှိရင်တချို့ပြည်တွင်းနဲ့ရတချို့နေရာတွေမှာကျတော့ရေကြီးတဲ့ပြဿနာတွေရှိတယ်။ဘလို့ပဲဖြစ်ဒီလိုအခြေအနေမျိုးတွေရှိနေတယ်ဆိုရင်လည်းရွေးကောက်ပွဲတစ်ခုလုံးကိုတော့ရွှေ့ရလောက်တဲ့အကြောင်းရင်းတွေရောဟိုဒေါက်တာတူးကြော်အနေနဲ့မြင်မိလားခင်ဗျာ
။အခုကျွန်တော်အမြင်ကလည်းဒီတဘာမပေးအန်ဒရီကြောင်ဆိုတာရဲ့တိုက်ပွဲကြောင့်ဆိုတာရဲ့နဲ့ဒီရုပ်ောက်ပွဲတစ်ခုလုံးကိုရေချစင်းလိုက်ဖို့အနေထားတော့မရောက်ဘူးလို့ထင်ပါတယ်။ဒါကြောင့်မလို့ဒါဒီရုပ်ောက်ပွဲတော့တတ်မှတ်ထားတဲ့အချင်းတိုင်းပဲဒီချင်းပါပေးဖို့အမှန်တော့အတည်လို့ကျွန်တော်လည်းအဲ့လိုမြင်ပါတယ်။အဲ့တော့ဒါအခုလက်ရှိကျွန်တော်ပြည်နယ်မှာလည်းဒီတိုက်ပွဲတွေကတော့တချို့နေရာတွေမှာရှိပါတယ်။တို့တော့လည်းပဲရုပ်ောက်ပွဲမချင်းပါနိုင်လို့အောင်အဲ့တော့တော့ဆိုးရွားတာတော့မတွေ့ရသေးပါဘူး။အဲဒါကြောင့်မလို့ဗာပဲရှိသေးဒီတချို့ဒေသတွေမှာတော့တဘာဝပေးရန်အဲကြောင့်အန္တရာယ်ကြောင့်မလို့အခက်အခဲရှိတာတော့ရှိကောင်းရှိနေတယ်။ဒါမဲ့တစ်ခုလုံးချုံပြီးပြောမယ်ဆိုလို့ရှိရင်တော့ရုပ်ောက်ပွဲကိုရက်ချစိုင်းတာမျိုးတော့ဒါမလုပ်သင့်ဘူးလို့ကျွန်တော်အဲ့လိုပဲယူဆပါတယ်။ဘာပြောအခုကတော့ဒီကိစ္စကတော့ဒါဘောဖြစ်နေတဲ့ဒီသမထားတဲ့ရက်မှပြန်ယူကချစ်ပါပေးမယ်ဆိုပြီးသဘောထားသူပြန်လာကြသည်ရတော့ဝန်တာပါလေ
။ချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြော်ကိုလည်းမေးချင်ပါတယ်။ဒီတန်းသားလက်နက်ကိုင်နဲ့ပြည်ပခတ်တွေလည်းတချို့ဒေသတွေမှာရှိနေတယ်ဆိုတော့ဒီလိုအပိုင်းနေရာတော့တပိုင်းပါလို့နောက်အခုဆိုလို့ရှိရင်တချို့ပြည်တွင်းနဲ့ရတချို့နေရာတွေမှာကျတော့ရေကြီးတဲ့ပြဿနာတွေရှိတယ်။ဘယ်လိုပဲဖြစ်ဒီလိုအခြေအနေမျိုးတွေရှိနေတယ်ဆိုရင်ယူကောက်ပွဲတစ်ခုလုံးကိုတော့ရွှေ့ရလောက်တဲ့အကြောင်းရင်းတွေရောဟိုဒေါက်တာတူးကြော်ကိုလည်းမြင်မိလာပါပဲ
။တခုလုံးကိုရက်ချစိုင်းလိုက်တာမျိုးဆိုတော့တမဖြစ်တယ်ဘို့မလို့တင်ဘို့လို့ကျွန်တော်အဲ့လိုပဲမြင်တာပဲရှိပါရဲ့ရပါ
တယ်။ဟုတ်ကဲ့ခင်ဗျာဒီနေ့ညကျွန်တော်ဆွေးနွေးမယ့်ကိစ္စနဲ့ပတ်သက်လို့ဒီ Facebook စာမျက်နှာတွေမှာဆိုရင်လည်းပဲမှတ်ချက်တွေကျွန်တော်တပုံကြီးတွေးခဲ့ရပါတယ်။အများစုကတော့ဒီရွှေ့မယ်ဆိုပြီးတော့ပထမသတင်းထွက်လာတဲ့ကိစ္စနဲ့ပတ်သက်လို့မချင်မနှက်ဖြစ်တာတွေလည်းကြားရပါတယ်။အထူးသဖြင့်တော့ဒီကော်မရှင်နဲ့အာဏာပိုင်တွေလုပ်နေတဲ့ကိစ္စတွေကိုမယုံကြည်တဲ့သဘောထားတွေလည်းရှိကြပါတယ်။ဆိုတော့အဓိကပါတီဖြစ်တဲ့ NLD ကနိုင်မဲ့ပုံပေါ်လို့တမင်လောက်တာလို့မြင်တဲ့သဘောထားတွေလည်းအများကြီးကျွန်တော်တွေ့ရပါတယ်။ဆိုတော့ရွေးကောက်ပွဲရွှေ့လို့ NLD ပါတီအနေနဲ့ရောနစ်နာစရာဘာရှိမလဲဒါမှမဟုတ်အနာရပါတီပြည်ခိုင်ပြူပါတီအနေနဲ့ရောဘာတွေအမျက်ထွက်နိုင်တယ်လဲဆရာဦးစီစုအောင်အမြင်ပြောပါအောင်ခင်ဗျာ
။ဒီကတော့ရှင်းပါတယ်။ရွေးကောက်ပွဲမလုံနိုင်ဘူးဆိုရင်လက်ရှိအစိုးရကဟိုတည်တဲ့အစိုးရပဲဖြစ်မယ်။လက်ရှိလွတ်တော်ကလည်းဒါသူဒီလွတ်တော်အတိုင်းပဲရှိနေမှာပေါ့။ဆိုတဲ့အခါကျတော့ဒါကပြည်ခိုင်ပြူပါတီကလွှမ်းမိုးထားတဲ့လွတ်တော်လူစလို့လှုပ်လို့ရတဲ့လွတ်တော်ပဲလေဒီလူလူတို့ကဒီချာချာယူကောက်တင်မြောက်ထားတဲ့လွတ်တော်မှမဟုတ်ပဲအစိုးရအဖွဲ့ဆိုလည်းဒီတိုင်းပဲအဲ့ဒီလွတ်တော်ကနေပေါ်ပေါက်လာတာပဲအဲ့ဒီဥစ္စာပဲအတိုင်းရှိမယ်ဆိုတဲ့ခါကျတော့ NLD ပါတီအတွက်လည်းဒါဒီလူလူတို့ရဲ့အဆုံးဖြတ်ကိုမခံယူရတဲ့ခါကျတော့သူလည်းနစ်နာတယ်ဗောတိုင်းပြည်ကလည်းနစ်နာတယ်ဗောဒါကတော့အလွန်ရိုးရှင်းတဲ့ကိစ္စပါယူကောက်ပွဲမလုံနိုင်တာတို့ယူကောက်ပွဲကိုအဝေးကြီးရွှေ့ဆိုင်းလိုက်တာတို့ဟာဒါအာဏာရတဲ့လူတွေကိုပဲပို့ပြီးတော့ကောင်းစားစေမယ်ဆိုတာကတော့ဒါကျွန်တော်ထင်တယ်ဒါမြင်သားပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးပွဲအတွက်ဟိုမန္တလေးမြို့ကဥချစ်ခိုင်လည်းရောက်နေပါတယ်ဥချစ်ခိုင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒါတော့တို့ကဒီရွေးကောက်ပွဲနဲ့ပတ်သက်လို့အရှင်းပြောပြရင်လည်းဒီရွှေ့ကျင်တဲ့တို့ရွှေ့ကျင်တဲ့ဆန္ဒကိုဒါဥတည်ပြီးတော့ပမာဆုံးရည်ရွယ်ပြီးတော့ဒါအတန်ဟိုဝါလွတ်လိုက်တဲ့သဘောပဲရှန့်စပြီးတော့ဝါရပြန့်လိုက်တဲ့သဘောပဲကြာဒီလိုအဲ့လိုမျိုးဒါဝါရပြန့်ပြီးတော့ဒါလုံးလို့ရမရဆိုတဲ့ကိစ္စကိုအရှင်းပြောလို့ဒါတေးရိုးစမ်းကြည့်တယ်လို့ကျွန်တော်တို့ကတိုင်းမင်းမြင်တယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်နောက်ထပ်အပါဝင်ဆွေးနွေးလို့တဲ့ပုံကိုတယောက်လည်းရှိပါတယ်ကိုတက်လိုင်ဟိမ်းပါခင်ဗျာကိုတက်လိုင်ဟိမ်းရဲ့အမြင်ကိုလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာဟိုဘယ်လိုပြောအောင်လဲတော့ခုဟိုဇာတိဥရုအချင်းကြီးအကြောင်းဖြတ်မယ်လို့ပြောခဲ့ခုပဲဒီနေ့ခုနသတင်းတွေပြန်ကြားလာတယ်ကျွန်တော်တို့ရေကောက်ဝဲကိုမရှိဘူးပြန်ပြောနေတယ်အဲဒီရေကောက်ဝဲကိုနိုဝင်ဘာလရှိရမှာပြန်အတည်ဖြစ်တယ်လို့ကျွန်တော်တို့ပြောပါတယ်အဲ့တော့ကျွန်တော်တို့ကမရှိဟိုမရှိဘူးတက်နိုင်နေရကျွန်တော်တို့ကပြာပေးတင်တယ်လို့ပေးတင်ရမှာပေါ့နော်ဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီလောက်အခက်အခဲကြက်တဲ့ကြားတဲ့ရနေပြီးတော့ဒီတချို့ဆိုရင်တို့ပါတီဒီအတီးတီးကရွေးကောက်ပွဲအတွက်ကိုလုံးမနေတဲ့အချိန်မှာငွေကုန်ကြေးကြလည်းများတယ်ဟုတ်ကဲ့အချိန်ဒီလည်းအများကြီးကုန်ပေးထားတဲ့ကြားတဲ့ရနေပြီးတော့ရွေးကောက်ပွဲကိုဖျက်လိုက်မယ်ဆိုရင်ရွေးကောက်ပွဲကိုရှေးဆောင်လိုက်မယ်ဆိုတဲ့အခါမှာကြတော့ဟိုဘယ်လိုပြောမလဲကျွန်တော်ဟိုလိုက်တော့စီးရုံထားတဲ့ဟိုဟာတွေကလို့ပြောထားတဲ့ကဏ္ဍတွေကတတိယနဲ့မင်းမိန်သွားမှလို့ကျွန်တော်ကအဲ့လိုမြင်တဲ့အတွက်ကျွန်တော်ရွှေကောက်ပွဲကိုရွှေစမ်းခြင်းကကျွန်တော်တို့ကလုံးဝကန့်ကွက်ပါတယ်လို့ကျွန်တော်ကအဲ့လိုပြောချင်တာပါဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါတခုရှိတာအခုတကယ်လို့ဒါရွှေကောက်ပွဲကိုခုရွှေစမ်းမှုဆိုပြီးသူတို့ပြောလာတဲ့ကိစ္စအများစုကလည်းပဲတန်တရားရှိနေကြပါတယ်တကယ်တမ်းဒါချိုးချောင်းခိုက်လုံမှုမရှိဘဲနဲ့ရွှေကောက်ပွဲကော်မရှင်ကဒီကိစ္စကြီးကိုတင်လာတယ်ပေါ့လေ ဘာဖြစ်လို့ဒီလိုသူတို့ကိုသူတို့ထိခိုက်မဲ့ကိစ္စမျိုးယူရှည်ရန်တင်လာရတာလဲဆရာဥစီစွာမြင်မြင်ပြောပါအောင်ခင်ဗျာ
သူတို့တွက်တာကဘယ်လိုတွက်လဲဆိုတော့တကယ်လို့ယူကော့ပွဲကိုသူတို့ရွှေ့ဆိုင်ကျင်တယ်ရွှေ့ဆိုင်လိုက်မယ်ဆိုရင်လည်းရွှေ့ဆိုင်လို့ရတဲ့အနေအထားရှိတယ်ဥပမာအစည်းအဝေးမှာဆိုရင်ပါတီ6ခုသွားတက်တယ်လို့ဒါသတင်းတွေမှာပေါ်ပြတယ်အဲ့ဒီပါတီ6ခုထဲမှာ၄ခုပေါ့၄ခုကတော့ရွှေ့ဆိုင်ဖို့သဘောတူတယ်ဆိုတာဒါသူတို့ကဟိုကြိုတင်ပြင်ဆင်ထားသလိုဖြစ်နေပြီလားအဲ့ဒီ၄ခုကဘာလဲဆိုတော့ပြည်ထောင်ပြိုးပါတီရဲ့အပြိုမနောက်ဟိုတိုင်းတောင်မြေသမားပါတီရဲ့အပြိုမဒါအမျိုးသားဟိုတိုးတက်ရေးပါတီရဲ့ဒီပါတီတွေကတချို့ပါတီအဲ့ဒီတချို့ပါတီတွေကဒီလူထုထောက်ခံမှုဆိုတဲ့ဥစ္စာဟိုဘာမှဟိုမရှိသေးတဲ့ရှိလာဖို့လည်းမမြင်နိုင်တဲ့အမတ်ကြီးတွေ့တော့အများကြီးတင်ထားတဲ့ဒါတွေကဟိုပွဲစီအောင်လုပ်ထားတဲ့ပါတီကြီးတွေဆိုတော့ခါကြတော့အဲ့ဒီတွေ့ကိုသူကပြင်ဆင်ထားပြီးသားပဲဒါပေမဲ့တကယ်တကယ်လာမဲ့ခရက်တွေကိုသူတို့ပြန်တွေ့မိပုံရပါတယ်ဒီအပန်လည်းထွက်လာရောခရက်ဆိုတာကအများကြီးပါဒီလိုကလာမာရှိတယ်ပြပလာမာရှိတယ်နိုင်ငံတကာလာမာရှိတယ်ရှိတဲ့ခါကျတော့အဲဒါတွေကိုချင့်ချင်ပြီးတော့မှပြန်ပြီးတော့မှသူအတန်ကိုသူပြန်ရုပ်သွားတယ်လို့ဒီလိုပဲကျွန်တော်ထင်ပါတယ်သူဘာမှနာမည်ပြက်တာမပြက်တာခရီးမဆိုင်ပါဘူးနာမည်ကပြက်နေပြီသားပါပဲ
ဟုတ်ကဲ့ဆိုတော့ဟိုဒါတော့ကိုသူတို့ဆန်းတဲ့လောက်ရက်လို့တော်တော်များများယူဆနေကြပါတယ်ဒေါက်တာတူးကြအမြင်ရောခင်ဗျာသူတို့ကဒါကိုအခုတကယ်လဲနောက်ဆုံးကျတာမလုပ်ဘူးဆိုရင်ပြန်ပြီးရုပ်သိမ်းသွားတယ်ဒါပေမဲ့ဒီအစိုးရကိုတင်လာတဲ့ကိစ္စကဒါသူတို့ဆန်းတဲ့လောက်ရက်မျိုးလားဒေါက်တာတူးကြအမြင်ဘယ်လိုရှိလဲ
ကျွန်တော်ပြင်နေတာရနေနေရတော့ဒါဒီရေရောက်ပဲဒါရရှိဆက်လက်နေ solution တော့ကျွန်တော်ဒီမှာအများကြီးဆိုဒီနစ်နာစရာရှိပါတယ်။ဒါကြောင့်လဲ solution ကျွန်တော်ဒီငွေရေးကြေးကုန်ကြတာရောလူပင်ပန်းတာရောဒီကျဲလက်ဒေသသွားရတာလမ်းကြည့်တယ်လဲနေတာမဟုတ်ပါဘူး။ဒါကြောင့်မလို့ဒါတော့ကြိုးစားထားတဲ့ဒီမှာဒါရက်ကိုရှိဆက်လက်နေ solution ဒါအစစ်စစ်အားလုံးပြောင်းသွားနိုင်တယ်။ဒါကြောင့်မလို့ဒါတော်လေးကိုစိတ်မကောင်းဖြစ်နေတာပါပဲ။ဘာလို့ဖြစ်ကျွန်တော်အရင်တစ်ခုပြောပြမယ် solution တော့ဒါဒီတကယ်အကြောင်းရင်းကဘာလဲဆိုတာလဲတွေ့ရခဲ့ပါတယ်။ဘာလို့ဖြစ်အခုလိုပြန်ပြီးကျင်းပပေးမယ်ဆိုတာကြားရတော့ဝန်တာပါလေ
။ဟုတ်ကဲ့ပါခင်ဗျာ။တချို့ကစဉ်းစားတာတော့ဒီရွေးကောက်ပွဲကာလမှာမှန်မှန်ကန်ပြဿနာကိစ္စတွေပေါ်လာမယ်ပြဿနာတွေပေါ်လာမယ်ဆိုရင်ရွေးကောက်ပွဲကိုရွှေ့ဖို့သူတို့ပြောတယ်ဒါပေမဲ့ကန့်ကွက်တဲ့လူတွေရှိလို့သူတို့မရွှေ့လိုက်ရတာပါဆိုပြီးတော့ဟိုစင်ကြေးပေးစရာအကြောင်းရင်းမျိုးပေါ်မလာနိုင်ဘူးလား။ဒေါက်တာရံမျိုးသိအမြင်ပြောပါအောင်ခင်ဗျာ
။ကျွန်တော်အမြင်ကတော့ပေါ့လေ။လက်ရှိအစိုးရနဲ့ဒီလက်ရှိရွေးကောက်ပွဲကော်မရှင်ကတော့ခုနသွေးသွဆန်းတဲ့သဘောမျိုးအပြင်ကိုအကြောင်းပြစရာတစ်ခုအနေနဲ့ဖြစ်အောင်လည်းပဲလမ်းကြောင်းဖော်တာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့နားလည်သလောက်တော့မြန်မာအများစုအနေနဲ့အစိုးရအပြောင်းလဲကိုရင်းနေတဲ့တဲ့ကနေလိုအပ်နေတဲ့ကာလမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကော်မရှင်ရောအစိုးရရောဘယ်လိုလမ်းကြောင်းတွေဖော်ဖို့ဘယ်လိုအကွက်တွေဆင်ဆင်ဘယ်လိုပရိယေတွေလှုပ်လှုပ်ကျွန်တော်အမြင်အချင်းတော့အဲ့ဒီပရိယေတွေအဲ့ဒီလမ်းကြောင်းတွေထဲမှာမြန်မာပြည်သူလူထုဟာဟိုမျောပါမရှိဘဲနဲ့အပြောင်းလဲအတွက်ကိုမှန်မှန်ကန်ကန်ရပ်တည်ပြီးတော့ရင်ဆိုင်မဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါပေါဝင်ဆွေးနွေးရဲ့မြန်မာရေးသုံးသပ်တဲ့ဒေါက်တာရံမျိုးသိန်းသတင်းစာဆရာဦးစီသူအောင်မြင့်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးရံနဲ့တခြားပေါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်များတို့ကိုဆုတောင်းပါတယ်ခင်ဗျာ
ကိုအောင်လင်ဦးတင်ဆက်သွားတဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်ပြည်ထောင်စုနဲ့ကျန်းအာရှပစိဖိတ်၁၇နိုင်ငံတို့ဟာအောက်တိုဘာလ၅ရက်နေ့က TPP လို့ခေါ်တဲ့ပစိဖိတ်တစ်ဖက်တစ်ချက်ပူးပေါင်းဆောင်ရွက်ရေးညှိနှိုင်းပွဲကိုအဆုံးသတ်ခဲ့ကြပါတယ်။ဒီ TPP ဟာယူမန်ရဲ့ကြီးမားပြီးလက်တွေ့အလုပ်ဖြစ်မဲ့အစိမ့်သဘောတူညီချက်ဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Michael Froman ကခေါ်ဆိုလိုက်ပါတယ်။အမေရိကန်အပြင်ပါဝင်ကြတဲ့တခြားနိုင်ငံတွေကတော့ဩစတြေးလျ၊ဘရူနိုက်ဒါရုစလမ်၊ကနေဒါ၊ချီလီ၊ဂျပန်၊မလေးရှား၊မက္ကဆီကို၊နယူးဇီလန်၊ပီရူး၊စင်ကာပူနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်။ကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းကိုတာဝန်ယူထားတဲ့အုပ်စုကြီးလည်းဖြစ်ပါတယ်။ဒီသဘောတူညီချက်လုံးဝပြည့်မြောက်ဖို့အတွက်နိုင်ငံ12နိုင်ငံတို့ရဲ့ဥပဒေပြုလွှတ်တော်အစည်းအဝေးတို့ကအတည်ပြုကြရအောင်မှာဖြစ်ပါတယ်။ပါဝင်ကြတဲ့အဖွဲ့ဝင်တို့ရဲ့အကျဉ်းဆုံးကြေညာချက်အရာTPP ဟာအဖွဲ့ဝင်တို့အကြာကုန်စည်အားလုံးနဲ့ဝန်ဆောင်မှုတွေအတွက်သွင်းကုန်ခွန်တွေသွင်းကုန်ခွန်မဟုတ်တဲ့အတားအဆီးတွေကိုလျော့နည်းစေမှာဖြစ်ပါတယ်။ကုန်ထုတ်လုပ်ငန်းနဲ့ထောက်ပံ့ရေးလမ်းကြောင်းဖွံ့ဖြိုးရေးအတွက်လွယ်ကူစေမှာဖြစ်ပါတယ်။တည်ထွင်မှုထုတ်လုပ်မှုရှင်ပြိုင်မှုကိုမြင့်မားစေမယ်။အဆင့်ဆုံးအရွယ်ဆုံးစီးပွားရေးလုပ်ငန်းတွေအားလုံးကုန်သွယ်မှုကအကျိုးအမြတ်ရရှိစေမှာဖြစ်ပြီး ဒေသတွင်းစီးပွားရေးစူးစီးလာမှုနဲ့အာရှပစိဖိတ်ဒေသတလွှာကျန်းစီးပွားရေးတွေပါပါဝင်လာစေဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်။ဒီလိုသဘောတူညီချက်မျိုးကိုကာလရှည်ကြာစွာထောက်ခံလာခဲ့တဲ့သမ္မတဘရက်အိုဘားမားက TPP ဟာအမေရိကန်တန်ဖိုးထားမှုတွေကိုထင်ထပ်စေပြီးအမေရိကန်အလုပ်သမားတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်ခြေတူညီတူရှင်းပြိုင်နိုင်စေမယ်ဖြစ်တယ်လို့ဆိုပါတယ်။သမိုင်းမှာရှိခဲ့ဖူးသူများကုံသွယ်ရေးသဘောတူညီချက်တွေအနက်လုံသမားအရေးနဲ့သဘာဝပတ်ဝန်းကျင်အရေးကိုအခိုင်အမာဆုံးအလေးထားတဲ့သဘောတူညီချက်ဖြစ်တယ်လို့လည်းဆိုပါတယ်။ဒီသဘောတူညီမှုတွေဟာမဖြစ်မနေလှုပ်ဆောင်လို့ရတယ်။လွတ်လပ်ပွင့်လင်းတဲ့ Internet စနစ်ကိုထွန်းကားလာစေရေးအတွက်အထောက်အကူဖြစ်စေမယ်။၂၁ရာစုအတွက်သိပ်အရေးကြီးတဲ့ဒေသတွင်းလှုပ်ဖော်ကင်ဘက်တွေမဟာမိတ်တွေနဲ့မဟာဗျူဟာဆက်ဆံရေးကိုပိုမိုခွန်အားကြီးစေလိမ့်မယ်လို့လည်းသမ္မတဥပမာကဆိုပါတယ်။နိုင်ငံခြားရေးဝန်ကြီး John Kerry ကလည်းဒီ TPP ဟာသမိုင်းတွင်မဲ့ကိစ္စဖြစ်တယ်။အလုံသမားရေးရာသဘာဝပတ်ဝန်းကျင်နဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့လွတ်လပ်ပွင့်လင်းတဲ့ Internet စနစ်တို့ကိုလွန်စွာအဆင့်တန်းမြင့်စင်မှာဖြစ်တဲ့အတွက် American စီးပွားရေးကိုရေရိုမှာအချိန်မြင့်စီပြီး Asia Pacific ဒေသစီးပွားရေးနဲ့မဟာဗျူဟာဆက်ဆံရေးအနာဂတ်ကိုပုံသွင်းလောင်းစေလိမ့်မယ်လို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုတင်ဆက်ခဲ့တာတွေကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာဗိုဒုနေညက်နေဘက်6နိုင်ရနေ9နိုင်ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတွင်မီတာ19.25ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကြေညွတ်ကိုဦးစံမိုးဝေကကြီးညာပါမယ
်ရုရှားကကြောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးတပုံတွေနဲ့ယူကရိန်းအစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေစဉ်ကာလယူကရိန်းနိုင်ငံအရှေ့ဘက်မှာပြက်ကျသွားတဲ့မလေးရှားပိုင်ခီးတယ်လေယာဉ် MH17 လေယာဉ်ဟာရုရှားလို့မြေပြင်ကနေဝေဟင်ပစ်တဲ့ Buk missile ဒုံးကျည်နဲ့ပစ်ချတာကိုခံရရတာဖြစ်တယ်လို့ Dutch နိုင်ငံကဥဆောင်ပြီးတော့ပြစ်လုံနေတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကနေပြောဆိုလိုက်ပါတယ် Dutch တာဝန်ရှိသူတွေကသူတို့ရဲ့တွေ့ရှိချက်တွေကို The Hague မြို့က Conference Center မှာအင်္ဂါနေ့ကထုတ်ဖော်ပြောဆိုလိုက်တာပါ။အဲ့ဒီပြက်ကျသွားတဲ့လေယာဉ်ရဲ့အချို့အပျက်အစီးအပိုင်းစာတွေနဲ့လေယာဉ်ကိုပြန်လည်တိဆောက်ပြသထားပါတယ်။ Syria နိုင်ငံပေါ်ပြန်တန်းနေရတဲ့ Russia နဲ့ American တိုက်လေယာဉ်တွေကြားလေကြောင်းလုံခြုံမှုရှိပြီးတော့မတော်တဆတိုက်မိတာမျိုးကနေရှောင်ရှားနိုင်မှုအတွက် Russia နဲ့ American နှစ်နိုင်ငံကြားတဘောတူညီချက်တွေအများဆုံးရလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဆက်လို့ရုရှားနဲ့အမေရိကန်တိုက်လေယာဉ်မှုတွေဟာစီးရီးယားနိုင်ငံအတွင်း16ကီလိုမီတာအကွာတီးခြားစီလေကြောင်းတိုက်ခတ်မှုတွေပြုလုပ်နေခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာအခုလအတွင်းပါလက်စတိုင်းတွေရဲ့တိုက်ခတ်မှုတွေတစ်ခုပြီးတစ်ခုပြုလုပ်ခဲ့တာနဲ့ကြုံနေရချိန်မှာအင်္ဂါနေ့ကတော့အစ္စရေးနိုင်ငံသား3ယောက်တေဆုံးသွားပါတယ်။အစ္စရေး2ယောက်ကတနတ်တလက်ကိန်းဆောင်ထားတဲ့ပါလက်စတိုင်းတယောက်ရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရပြီးနောက်တစ်ယောက်ကတော့ဂျေရုဆလင်မြို့တွင်ပြေးဆွဲနေတဲ့ခီးတယ်တင်ဘတ်စကားပေါ်မှာခီးတယ်တွေကိုဓားနဲ့တိုက်ခတ်ရမှာတေဆုံးသွားတာဖြစ်တယ်လို့ဆိုပါတယ်။တိုက်ခိုက်သူတွေကတယောက်ဟာအစ္စရေးလူညုံရေးတပ်ဖွဲ့ကအခင်းဖြစ်တဲ့နေရာမှာပဲပစ်တက်လိုက်ပြီးတော့နောက်တစ်ယောက်ကတော့ဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။ဒီမနေ့အတွက်သတင်းချင်းရုပ်ကိုဦးစံမိုးဝေပြောပြခဲ့တာပါ။ဒီမနက်ခင်းအစီအစဉ်ထုတ်လို့ရည်မှုကမရှားဖောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက် VOA အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းနူမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.